Welcome to the Voice of America in Burmese.
Mingla mne khe ma shin. Washington myo do VOA American tan ga ni 2016 khu ni April 29 ye taw cha ni ne ne khe season rwe ko Myanmar sanaw chain mne 6 nai ga ni 9 nai thi line do meter 24 32 ne 40 ro ga ni dai yai thol lwin taw ba yu shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနနာချမဆီးရီးယားနိုင်ငံအလက်ပိုမျိုးကကလေးစိတ်ယုံလေးချောင်းတိုက်ခိုက်ခံရမှုပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒေါသထွက်ခဲ့ပါတယ်ဒီလိုဆီးရီးယားပြည်ထနာကြောင့်ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးကိုထိခိုက်တယ်လို့အမေရိကန်ဘက်ကမယူဆတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရဲကောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီမနေ့နိုင်မနေ့ကရန်ကုန်အမေရိကန်တန်ယုံရှိဆန္ဒပြခဲ့တဲ့အမျိုးသားရေးဝါဒီမပတာခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေကိုငိမ့်စုစီပုံမှန်16နဲ့အတူတန်ကစီမင်းစည်းကမ်းတွေနဲ့အရေးယူတော့မှာဖြစ်ပါတယ
်။တန်ကားတွေကြောက်လဲတန်ကားတွေရဲ့စည်းကမ်းစည်းမင်းတွေရှိတယ်သူတို့အဲ့ဒါတော့တန်ကားပိုင်းကြတော့လဲတန်ကားပိုင်းနဲ့ရေးမယ်လို့ဆင်းတယ်။ဒီဝင်နေညီပဲပေါ့နော
်။ဒါကတော့ကမာရွတ်ရဲစခန်းတာဝန်ရှိသူတအူးက VOA ကိုပြောသွားတာပါ။တဲ့အစီအစဉ်အပြည့်မှာအပြည့်အစုံကိုတင်ဆက်ပေးမှာပါ။နောက်ပိုင်းမှာတော့မွန်ပြည်နယ်ဝင်းကြီးချုပ်ကသတင်းရယူခွင့်ကန့်သက်လိုက်တဲ့အပေါ်မီဒီယာတွေရဲ့တုံ့ပြန်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနနာချမ်းနဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်။ဆီးရီးယားနိုင်ငံအလက်ပိုမျိုးကကလေးစိတ်ယုံတရုံကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်အမျက်ဒေါသထွက်ရတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်သလိုဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုလည်းဓာတ်ရိုက်ပစ်တင်ပြောဆိုလိုက်ပါတယ်။လေကြောင်းကနေတိုက်ခိုက်မှုကြောင့်နယ်စည်းမခြားဆရာဝန်များအဖွဲ့ MSF ကထောက်ပံ့ကူညီထားတဲ့စေယုံပျက်စီးသွားခဲ့ရပါတယ်။သေဆုံးသူတွေထဲမှာတော့အလက်ပိုမျိုးကအတိုက်ခံသဘုံတွေထိမ့်ချုပ်ထားတဲ့နယ်မြေမှာနောက်ဆုံးကျန်နေတဲ့ကလေးဆရာဝန်တဦးအပါအဝင်ကလေးငယ်တွေနဲ့ဆရာဝန်တွေစုစုပေါင်း20ထက်မနည်းပါဝင်ပါတယ်။စေယုံစောင့်ဦးမှတိတိနဲ့တမင်တက်တက်တိုက်ခိုက်ခဲ့ပုံရပြီးတော့ဒီလိုနေရာမျိုးတွေနဲ့အရေးပေါ်အကူအညီပေးသူတွေပေါ်တိုက်ခိုက်နေတဲ့ဆီးရီးယားသမ္မတဘရှာအယ်အာဆတ်အစိုးရရဲ့နောက်ထပ်လှုပ်ရက်တစ်ခုဖြစ်နေလဲဝန်ကြီးကယ်ရီကကြာတာပတိနေမှာပြောဆိုခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေကြောင့်အပြစ်မဲ့ဆီးရီးယားပြည်သူရာပေါင်းများစွာသေဆုံးနေရတယ်လို့လည်းဆိုခဲ့ပါတယ်။အလက်ပိုမြို့မှာလူပေါင်း60ကျော်သေဆုံးခဲ့ရတဲ့ဆီးရီးယားအစိုးရတပ်တွေနဲ့သဘုံတွေကြား24နာရီကြာပြင်းထန်တဲ့တိုက်ပွဲတွေကြောင့်မှလေကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။
ဆီးရီးယားပြည်ပခါနောက်ပိုင်းအမေရိကန်နဲ့ရုရှားနိုင်ငံရဲ့ဆက်ဆံရေးပြည့်ဝင်းလာနေပြီဆိုတာကိုမယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်။ရုရှားအစိုးရကထောက်ခံပေးထားတဲ့ဆီးရီးယားအစိုးရဟာအရက်ဖက်တဘုံအရက်ဖက်ကတဘုံတွေကိုပါပြစ်မှတ်ထားပြီးဆက်လက်ပုံကျဲနေပြီမဲ့အမေရိကန်အစိုးရကအခုလိုပြောလိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံပူးတွဲဥက္ကဋ္ဌဖြစ်ဆောင်ရနေတဲ့ဆီးရီးယားအပြစ်ရဲ့လုပ်ငန်းအဖွဲ့အတွင်းမှာနှစ်နိုင်ငံကြားနေတိုင်းစဉ်ဆက်မပြတ်ဆက်သွယ်ပြောဆိုမှုရှိနေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကကြာတာပရင်းနေကပြောပါတယ်။ဆီးရီးယားအကြက်တဲအတွက်နိုင်ငံရေးအဖြေရှာဖို့ကြိုးပမ်းအားထုတ်ရမှာ18နိုင်ငံပါဝင်တဲ့နိုင်ငံတကာဆီးရီးယားအကူအညီပေးရေးအဖွဲ့မှာအမေရိကန်နဲ့ရုရှားရဲ့ခေါင်းဆောင်မှုလိုအပ်နေဆဲဖြစ်တယ်လို့သူကပြောလိုက်ပါတယ်။ဆီးရီးယားမှာပြည်ရဲ့သဘောတူညီချက်ရခဲ့ပြီးမဲ့တညတာအတွင်းဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းမှာအလက်ပုံမြို့ဆေးရုံတုံကိုဘုံထိမှန်ပြီးကလေးအထုကုဆရာဝန်နဲ့ကလေးငယ်တွေပါဝင်လူအနည်းဆုံး20ဦးသေဆုံးခဲ့ပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေကိုရပ်တန့်စေဖို့အာဆတ်အစိုးရဘက်မှရှိတဲ့ရုရှားရဲ့အရှိန်အဟောင်းကိုအသုံးပြုဖို့နိုင်ငံသားရေးဌာနနဲ့အင်ဂျီရော်တို့ကတိုက်တွန်းခဲ့တာဖြစ်ပါတယ်။
ဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာကိုတုံ့ပြန်တဲ့အနေနဲ့ခလုံးဝင်ရဖို့ကြိုးပမ်းသူတွေအတွက်ဥရောပတိုက်မှာအတင်းကျပ်ဆုံးဥပဒေတရက်ကိုဩစတြီးယားလွှတ်တော်ကကြာတာပရင်းနဲ့မှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ထောက်ခံမဲ68မဲ၊ကန့်ကွက်မဲ68မဲနဲ့လွှတ်တော်ကအတည်ပြုခဲ့တဲ့ဒီဥပဒေအရရွှေပြောင်းဝင်ရောက်လာသူအရေအတွက်ရုတ်တရက်တိုးလာတဲ့ဆိုရင်အစိုးရအနေနဲ့အရေးပေါ်အခြေအနေကြေညာခွင့်ရှိမှာဖြစ်ပါတယ်။ဆီးရီးယားလိုဆစ်ဖြစ်နေတဲ့တိုင်းပြည်တွေကလာရောက်ကြတဲ့ဒုက္ခသည်တွေအပါအဝင်ခလုံးဝင်ရဖို့ကြိုးပမ်းသူတွေကိုနေဆက်မာတင်ပြန်နှင်ထုတ်ဖို့ဥပဒေအစ်မှလည်းထည့်သွင်းထားပါတယ်။ဒီဥပဒေအရဩစတြီးယားမှာနေထိုင်နေကြတဲ့မိသားစုဝင်တွေနဲ့ပြန်လည်ပေါင်းစည်းလို့တဲ့မိသားစုဝင်တွေအနေနဲ့အရင်ထက်ပိုပြီးတော့ခက်ခဲသွားမှာလည်းဖြစ်ပါတယ်။ EU ဥရောပသမဂ္ဂတွေကတခြားအဖွဲ့ဝင်နိုင်ငံတော်တော်များများအနေနဲ့ဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်လာနေတာကိုဟန်တားဖို့ပြက်ကွက်ခဲ့တာကြောင့်မလို့ဩစတြီးယားနိုင်ငံအနေနဲ့တခြားရွေးချယ်စရာလမ်းမရှိဘူးလို့လည်းဩစတြီးယားပြည်ထောင်စုရဲ့ဝန်ကြီးဗူဂန် ဆော့ဘောခါကပြောဆိုခဲ့ပါတယ်။တကဘာလုံးရဲ့ဝင်တော့ဝင်ဖို့ကြီးကိုမထမ်းနိုင်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။အတိုက်ခံနိုင်ငံရေးပါတီတွေနဲ့လူခွေရေးအဖွဲ့တွေကတော့ဒီဥပဒေအစ်ကိုဝေဖန်ခဲ့ကြပါတယ်။
မကြာခင်က IS အဖွဲ့ဝင်တွေနဲ့မဟာမိတ်ဖွဲ့ခဲ့တဲ့ဆိုမာလီယာနိုင်ငံကအယ်ရှာဘတ်စစ်သွေးကြအဖွဲ့တွေဟာနိုင်ငံမြို့တော်မိုဂါဒီရှုမြို့တဲကိုဝင်လာနေပြီလို့အကြီးတန်းထောက်လိုင်းအရာရှိတဦးရဲ့ပြောကြားချက်အရသိရပါဗါတယ်။အယ်ရှာဘတ်စစ်သွေးကြအချို့ဟာဂျူဘာအလဲပိုင်းဒေသမှာတိုက်ပွဲရှုံးနေခဲ့တဲ့အတွက်ကင်ညာနိုင်ငံနေဆက်နဲ့မိုဂါဒီရှုမြို့တော်စီကိုထွက်ပြေးလာနေကြပြီလို့ရခိုင်အမျိုးသားထောက်လိုင်းအရာရှိဟောင်းတဦးဖြစ်ပြီးလက်ရှိမိုဂါဒီရှုမြို့မှာအခြေစိုက်တဲ့ဆိုမာလီလုံခြုံရေးလေ့လာရေးဌာနရဲ့အကြီးအကဲဗိုလ်မှူးကြီးအဗ်ဒူလာဟီအလီမောဝက VOE ကိုပြောခဲ့ပါဗါးမိုဂါဒီရှုမြို့မှာလူကြီးတန်ပေါင်းများစွာရှိပြီးမြို့ကန်နေကြမှာအလွယ်ကူရောနှောနေထိုင်နိုင်တာကြောင့်စစ်သွေးကြတွေကမျက်စိကြတာလို့မောဝကပြောပါဗါးယခုအပတ်မှာဆိုမာလီယာနိုင်ငံမြို့တော်အပြင်ဘက်မှာအာဖရိကသမဂ္ဂအဖွဲ့ဝင်တွေကိုပြစ်မှတ်ထားတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ရမှာ IS အဖွဲ့တွေကသူတို့လက်ဆက်ဖြစ်တယ်လို့ကြေညာခဲ့ပါဗါးဒါပေမဲ့အယ်ရှာဘတ်အဖွဲ့ကတော့အရင်တိုက်ခိုက်မှုတွေဖြစ်တုန်းကလို့သူတို့လောက်ရဖြစ်တယ်လို့မကြေညာခဲ့ပါဘူး
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေတာပါရှင်။တာလီဘန်စစ်သွေးကြကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုလာရောက်လဲပတ်ခွင့်ပေးခဲ့တာနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံကိုအာဖဂန်နစ္စတန်ကဝေဖန်လိုက်ပြီးတော့အကြမ်းဖက်ဝါဒီအဖွဲ့အစည်းတစ်ခုကိုဒီလိုမျိုးခွင့်မပြုသင့်ဘူးလို့လည်းပြောဆိုလိုက်ပါတယ်။နေဆက်ရေးရာကိစ္စရက်တွေနဲ့ပါကစ္စတန်မှာအာဖဂန်ဒုက္ခသည်တွေကြုံနေရတဲ့ပြဿနာတွေကိုပါကစ္စတန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်ကာတာမှာခြေစိုက်ထားတဲ့တာလီဘန်အဖွဲ့ရဲ့နိုင်ငံခြားရေးရုံးကနေပြီးတော့အစ္စလာမဘက်မျိုးကိုသုံးဦးပါတာလီဘန်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့သွားရောက်မယ်အကြောင်းတာလီဘန်အဖွဲ့ကအတည်ပြုပြီးတဲ့နောက်တရက်မှာပဲအာဖဂန်နိုင်ငံကကန့်ကွက်လိုက်တာဖြစ်ပါတယ်။ကြာသပတေးနေ့ကကာဘူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအာဖဂန်သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ရှာဟူဆန်မာတာဇာဝီကနေဒီကိစ္စမျိုးတွေနဲ့တခြားနှစ်နိုင်ငံကြားကိစ္စရပ်တွေကိုအာဖဂန်အစိုးရနဲ့သာပါကစ္စတန်ဘက်ကဆွေးနွေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။တာလီဘန်အဖွဲ့ရဲ့ပါကစ္စတန်ခရီးစဉ်ဟာအကြီးအကျယ်မေးခွန်းထုတ်เสียဖြစ်တယ်လို့အကြမ်းဖက်အဖွဲ့အစည်းအနေနဲ့ဘယ်နိုင်ငံကိုမှအလဲပတ်ခီးသွားလာခွင့်မရှိဘူးလို့လည်းပြောဆိုခဲ့ပါတယ်။ပါကစ္စတန်အနာပိုင်တွေအနေနဲ့နေဆက်အငင်းပွားမှုပြဿနာတွေနဲ့ပါကစ္စတန်မှာအာဖဂန်ဒုက္ခသည်တွေရင်ဆိုင်နေရတဲ့ပြဿနာတွေလို့ကိစ္စရပ်မျိုးတွေကိုအကြမ်းဖက်အဖွဲ့အစည်းတစ်ခုနဲ့ဆွေးနွေးလို့မရတဲ့အကြောင်းနဲ့ဒီလိုဆွေးနွေးမှုတွေကိုအာဖဂန်အစိုးရကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းပြောဆိုသွားပါတယ်
။ဒီမိုကရက်ပါတီကဟီလာရီကလင်တန်ဟာအမျိုးသမီးဖြစ်တယ်ဆိုတဲ့အချက်ကိုအသုံးချပြီးအမေရိကန်နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်ဖို့မျှော်လင့်နေတာကလွယ်ရင်သမ္မတဖြစ်ဖို့အခွင့်အလမ်းရှိမှာမဟုတ်ဘူးလို့ပနမရွေးကောက်ပွဲတွေမှာရှေ့ဆုံးကဦးဆောင်နေတဲ့ Republican သမ္မတကိုယ်စားလှယ်လောင်း Donald Trump ကပြောဆိုလိုက်ပါတယ်။သူမကလုံနေတာဟာအခြားဘယ်သူနဲ့မှတော့မတူပါဘူး။ဟီလာရီဟာအမျိုးသမီးဖြစ်တယ်ဆိုတဲ့အာသာချက်သာမရှိရင်မြို့အုပ်ချုပ်ရေးကောင်စီရာထူးအတွက်တောင်အရွေးခံရမယ့်လူမျိုးမဟုတ်ပါဘူး။ကျွန်တော်ကအဲ့ဒီချက်ကိုမြင်သာအောင်ဖော်ထုတ်ပြကြင်တာပါလို့အင်ချမ်းမြေလုပ်ငန်းရှင်တထေဒေါ်နယ်ထရမ့်က NBC သတင်းဌာနကိုပြောလိုက်တာပါ။ထရမ့်ကပြီးခဲ့တဲ့အပတ်ကပြည်နယ်၅ခုမှာကျင်းပခဲ့တဲ့ Republican Party ရဲ့ပနာမရွေးကောက်ပွဲတွေမှာအနိုင်ရခဲ့ပြီးတဲ့နောက်ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်အရွေးခံမှုရှေ့ဆုံးကဦးဆောင်နေတာဖြစ်ပါတယ်။ကလင်တန်သာအမျိုးသားတဦးဖြစ်မယ်ဆိုရင်ရွေးကောက်ပွဲတစ်ခုမှာဆန္ဒမဲအားလုံးရဲ့900ခိုင်နှုန်းလောက်ပဲရလိမ့်မယ်လို့ထရမ့်ကပြောပါတယ်။ထရမ့်ကသူသာသမ္မတအဖြစ်အရွေးခံရင်သူ့ရဲ့မူဝါဒတွေဟာအမျိုးသမီးတွေအတွက်အကျိုးရှိစေမယ်လို့လည်းထပ်လဲလဲပြောခဲ့ပါတယ်။သူ့ရဲ့အင်ချမ်းမြေလုပ်ငန်းကုမ္ပဏီရဲ့ရေးပါတဲ့ယာတုတွေအတွက်အမျိုးသမီးတွေကိုပဲခန့်ထားတယ်လို့လည်းမဲဆန္ဒရှင်တွေကပြောပါတယ်။နိုင်ငံရေးစစ်တမ်းတွေအရတော့အမေရိကန်အမျိုးသမီးတို့ရဲ့80ခိုင်နှုန်းနဲ့အထက်ဟာဒေါ်နယ်ထရမ့်ကိုမကောင်းမြင်နေကြပါတယ်။
တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့ကျွန်းစုတွေကိုတရုတ်နိုင်ငံကတင်ယူနိုင်အောင်လမ်းခင်ပေးခဲ့တဲ့သဘောတူညီချက်တရက်ကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေတုန်းကတရုတ်အစိုးရနဲ့လက်မှတ်ရေးထိုးခဲ့တဲ့ဆိုတဲ့ပြောဆိုမှုတွေကိုအမေရိကန်နိုင်ငံသားဝန်ကြီးဟောင်း Henry Kissinger ကဝေဖန်လိုက်ပါတယ်။တရုတ်နဲ့ဗီယက်နမ်ကြားအဓိကငင်းပွားစရာဖြစ်နေတဲ့ပါရာဆယ်ကျွန်းစုတွေအရေးဟာတစ်ချိန်လုံးကအခုလောက်အရေးမပါခဲ့ဘူးလို့လည်းတက်ဆက်စ်ပြည်နယ်အော်စတင်မှာဒီတစ်ပတ်ထဲကျင်းပခဲ့တဲ့ VNN စစ်ထိပ်သီးညီလာခံမှာနိုင်ငံသားရေးဝန်ကြီးဟောင်းကပြောဆိုခဲ့တာဖြစ်ပါတယ်။အငင်းပွားနေတဲ့ကျွန်းစုတွေကိုပိုင်ဆိုင်မှုနဲ့ပတ်သက်လို့အမေရိကန်ကဘယ်ဘက်မှယက်တီခဲ့တာမျိုးမရှိသလို1984ခုနှစ်ကအမေရိကန်မှာဝါတာဂိတ်နိုင်ငံရေးအရှုပ်တော်ပုံနဲ့အရှိတ်အလေပိုင်းစစ်ပွဲတွေကြောင့်အမေရိကန်အနေနဲ့ပါရာဆယ်ကျွန်းစုတွေကိစ္စခေါင်းထဲတောင်မထည့်နိုင်ခဲ့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအော့စတင်မြို့တက္ကဆက်တက်တို့ LBJ သမရစာကြီးတိုက်မှာကျင်းပတဲ့ VNN စစ်ပွဲညီလာခံအခမ်းအနားကိုတက်ရောက်ပြီးစိတ်ထိခိုက်ပွဲမင်းငွန်းတစ်ခုကိုပြောကြားခဲ့ပါတယ်။ဂျွန်ကယ်ရီဟာ VNN စစ်ပွဲမှာပါဝင်တက်ခိုက်ဖြစ်ခဲ့ပြီးနောက်ပွဲမှာစစ်ပွဲကိုဆန့်ကျင်ခဲ့သူဖြစ်ပါတယ
်။
ဒါကတော့မက်နနာချန်နဲ့ကိုရဲကောင်တို့ကသတင်းတွေကိုပြပြသွားတာပါ။မကြခင်မှာတော့နိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတချို့ကို NLD အစိုးရအသစ်ကရုတ်သိမ်းဖို့ပြင်ဆင်နေတဲ့အပေါ်ဥပဒေပညာရှင်တွေရဲ့အမြင်တွေကိုကြားရမှာပါ။မနေ့ကြားတာပဒိနေ့ကရန်ကုန်အမေရိကန်တန်ယုံရှိဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့အမျိုးသားရေးဝါဒီမဘာတာခေါင်းဆောင်တွေနဲ့အမျိုးသားကွန်ရက်အဖွဲ့တို့ကိုငိမ့်စုစီပုံမှန်19အပါအဝင်တန်ကစီမင်းစီကံချက်တွေနဲ့အညီအရေးယူမှာဖြစ်တယ်လို့ကမာရွတ်ရဲစခန်းတာဝန်ရှိသူက VOA ကိုပြောပါရယ်ဆန္ဒပြပွဲဥဆောင်သူတွေဟာခွင့်ပြုချက်ယူထားတဲ့နေရာကနေကြော်လွန်ပြီးဥပဒေကိုမလိုက်နာပဲဆန္ဒပြခဲ့တဲ့အတွက်အရေးယူမှာဖြစ်တယ်လို့ဆိုပါရယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရခိုင်ပြည်နယ်ဘက်မှာ14နှစ်မြုပ်တည်ဆုံသွားသူတွေအတွက်ရန်ကုန်အမေရိကန်တန်ယုံရဲ့ဝန်내ကြောင်းကြေညာချက်မှာရိုဟင်ဂျာလူမျိုးဆိုပြီးတုံ့နှုံခဲ့တဲ့အပေါ်မကျေနပ်တဲ့အတွက်မဘာသာခေါင်းဆောင်ဥပါမောခဥဆောင်ပြီးဆန္ဒပြသူပေါင်း300ကျော်ဟာမနေ့ကအမေရိကန်တန်ယုံရှိဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေဟာခွင့်ပြုထားတဲ့ဘိုးစိန်မှန်ကွင်းကနေကြောပြီးရန်ကုန်တက္ကသိုလ်ရိပ်သာလမ်းတစ်လျှောက်ကနေအမေရိကန်တန်ယုံရှိထိခြိတက်ဆူဝေးဆန္ဒပြခဲ့တဲ့အတွက်ငိမ့်စုစီပုံမှန်19နဲ့အရေးယူမှာဖြစ်တယ်လို့ကမာယွမြို့နယ်ရဲစခန်းတာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ်
။ရှောက်ထားနေရာနဲ့အမဒီကနေပြီးမှခွင့်ပြုရနေရာပေါ့ခွင့်ပြုရနေရာမှာမလို့ဝင်နေဒီမလားရှောက်ထားနေမှာပဲတော်တော်ပေါ့ဒီကမလိုက်နာတာပေါ့
အရေးယူမယ်ဆိုလို့ရှိရင်ဘသူတွေကိုအရေးယူဖို့ရှိပါလဲရှင့
်တို့ရှောက်ထားတဲ့သူနဲ့တို့ဒီမှာဒီဆန္ဒပြစင်မှာဒီဟိုပါတဲ့အဖွဲ့ပေါ့တို့ဝီဝီကောင်းတော်ဖွဲ့
ဒီဆန္ဒပြတဲ့နေရာမှာတန်ဃာတော်တွေလည်းဥဆောင်ပါဝင်တဲ့ခါကျတော့တန်ဃာတော်တွေကြတော့ဘလို့ပုံစံမျိုးနဲ့အရေးယူဖို့ရှိလဲရှင
်တန်ဃာတော်တွေကြောက်လေတန်ဃာတွေရဲ့စီကံစီမင်းနေရှိတယ်သူတို့အဲ့ဒါတော့တန်ဃာပိုင်းကြတော့လေတန်ဃာပိုင်းနဲ့ရင်းမယ်လို့ဆိုတယ
်ဒီဝေးတဲ့ညီပဲပေါ့နော်သမတို့ရှောက်ထားမယ်ခွင့်ပြုတဲ့နေရာမှာသမတို့ကြောက်ခွင့်ပြုတဲ့နေရာမှာမလုပ်ဘူးနဲ့သူအဲ့ဒါမလိုက်နိုင်ဘူးဆိုလို့ရှင်တော့ဒီဝေးတဲ့ညီပဲကျွန်တော်တို့ရေးယူတာပေါ့
ဆန္ဒပြသူတွေဟာအမေရိကန်တန်ယုံရှိဆန္ဒပြဖို့အာဏာပိုင်တွေကိုခွင့်ပြုချက်တောင်းခဲ့ပြီးမြဲအဲ့ဒီနေရာအစားဘိုးစိန်မှန်ကွင်းမှာသာဆန္ဒပြဖို့ဧပြီလ26ရက်နေ့မှာကမာယွမြို့နယ်အုပ်ချုပ်ရေးဖွဲ့ကခွင့်ပြုခဲ့ပြီးတတ်မှတ်ချက်ကိုလိုက်နာမှုမရှိဘူးဆိုရင်ပုံမှန်19နဲ့အရေးယူမှာဖြစ်တယ်လို့ကြိုတင်သတိပေးထားကြောင်းရဲတပ်ဖွဲ့ကပြောပါရယ်အခုလိုမဘာသာဦးဆောင်တဲ့အမျိုးသားရေးဝါဒီအဖွဲ့ဝင်တွေကိုပုံမှန်19နဲ့အရေးယူဖို့အနာပိုင်တွေဘက်ကစီစဉ်နေတာနဲ့ပတ်သက်လို့ဥပဒေနဲ့ကိုက်ညီမှုရှိမရှိအာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံလည်းဖြစ်ဥပဒေပညာရှင်တဦးလည်းဖြစ်တဲ့ဦးမင်းလွင်ဦးကိုမေးကြည့်တော
့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာစီတန်းလည်လည်ခွင့်ဆိုတာဒီကတော့ကျွန်တော်တို့နိုင်ငံတကာမှာလည်းဥပဒေပြဋ္ဌာန်းထားတာရှိပါတယ်အဲ့တော့ပြဋ္ဌာန်းထားတဲ့ဥပဒေနည်းဥပဒေဒီအတိုင်းလိုက်နာဆောင်ရွက်တယ်ဆိုလို့ရှိရင်တော့အေးအေးယူခံရဖို့ရလမ်းမရှိပါဘူးအဲ့တော့ဒီဥစ္စာကဟုတ်ပြီလေမဖြစ်နေဘူးဆိုတာတဲ့ဒီခွင့်ပြုမိတ်တောင်းနေမတောင်းဘူးဆိုတဲ့ကိစ္စပေါ်မှာအများကြီးမှုတည်ပါလေအဲ့တော့ဒီအစိုးရအသစ်လက်ထက်မှာညဉ့်ညစွာစီတန်းလဲလဲကိုင်းနဲ့ပတ်သက်လို့ကျွန်တော်တို့ကြားသိရတဲ့လောက်ကတော့အစိုးရကိုယ်တိုင်ကဆန္ဒပြခွင့်ကိုခွင့်ပြုထားပြီးသားဖြစ်တယ်အဲ့တော့အဲ့ဒီလိုမျိုးခွင့်ပြုတဲ့အခါမှာရုံရင်းစံခတ်တိမဖြစ်စေဖို့ဥပဒေမဲ့လောက်ရတိမဖြစ်စေဖို့အတွက်ရဲတပ်ဖွဲ့ကိုကြမ်းမှထိမ့်သိမ်းဖို့လည်းညွန်ကြားထားပြီးသားဖြစ်တယ်လို့ကျွန်တော်သိရပါတယ်။အဲ့တော့အဲ့ဒီမှာဥပဒေနည်းဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းလိုက်ပါလုံဆောင်မယ်ဆိုလို့ရှိရင်တော့ဒါအရေးယူနိုင်ဖို့အရာအကြောင်းမရှိဘူးလို့ကျွန်တော်တို့မြင်ပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှ18နဲ့19တို့အရာဆန္ဒပြသူတွေဟာငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ရှိပေမဲ့ကြိုတင်ခွင့်ပြုချက်တောင်းခံရမှာဖြစ်တယ်လို့ခွင့်ပြုချက်ရထားတဲ့နေရာမှာပဲဆန္ဒပြခွင့်ရှိတာဖြစ်ပါတယ်။အခုလိုဆန္ဒပြသူတွေအရေးယူမယ်ဆိုတဲ့အချိန်ဟာနိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတွေကိုဖျက်သိမ်းမယ်လို့အစိုးရကကြေညာထားတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်ရှင်။အခုလိုနိုင်ငံရေးအရာဖိနှိပ်တဲ့ဥပဒေတချို့ကို ဖြတ်သိမ်းဖို့ NLD အစိုးရကပြင်ဆင်နေတဲ့အပေါ်မှာ AHRC အာရှလူခွင့်ရေးကော်မရှင်နဲ့ဥပဒေပညာရှင်တွေကလည်းကြိုဆိုလိုက်ပါတယ်။မနန္ဒာချမ်းကစူးစီးတင်ပြမှာပါရှင
်။ဟုတ်ပါတယ်။1950အရေးပေါ်စီမံမှုအဥပဒေနဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဘေးရန်နေရာမှာကာကွယ်စောင့်ရှောက်သည့်ဥပဒေတွေကိုအစဉ်လာအဖြစ်မြမတမိုင်းမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့ဥပဒေတွေအဖြစ်သတ်မှတ်ခဲ့တာပါ။ဒါကြောင့်ဒီဥပဒေတွေဖျက်သိမ်းဖို့ကြိုးပမ်းမှုအပေါ် AHRC ကကြိုဆိုတဲ့အကြောင်းAHRC ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင့်နေဦးမင်းလွင်ကပြောခဲ့ပါတယ
်။အဲ့ဒီလိုမျိုးပုံမှန်ဥပဒေတွေကိုရုပ်သိမ်းနေဆိုတာကိုတော့ကျွန်တော်အဆက်လူခွင့်ရေးကော်မရှင်ကညီပြီးတော့ကြိုဆိုပါတယ်။အဲ့တော့1950ရေးပေါ်စီမံမှုအဥပဒေဆိုတာကခေတ်ခါနဲ့လည်းမကိုက်ညီတော့တဲ့ဥပဒေတစ်ခုဖြစ်တယ်။နောက်တစ်ခါနိုင်ငံတော်အားနှောက်ယှက်ဖြစ်စည်းသူများဤအနေမှာကာကွယ်တဲ့ဥပဒေရလေကျွန်တော်ယနေ့ဒီမိုကရေစီနိုင်ငံကိုချီတက်နေတဲ့အခါမှာလိုင်းနာဆောင်ရွက်မယ်နီလန်းနေတော့လူခွင့်ရေးစံနှုန်းနေနဲ့လုံးဝဆန့်ကျင်ခြင်းဖြစ်နေတယ်ဆိုတာတွေကိုကျွန်တော်တွေ့ရတယ်။ဒါကြောင့်ဒီလိုဥပဒေတွေကိုဖျက်သိမ်းတဲ့ကိစ္စကိုတော့ကျွန်တော်တို့ကလှိုင်းလေလေကြိုဆိုတယ်
။ဒါအပြင်မတရားတဲ့ဆက်သွယ်မှုဥပဒေပုံမှန်လိုမျိုးစတဲ့ဥပဒေတွေကိုလည်းပယ်ဖျက်နိုင်တဲ့အထိကြိုးပမ်းသွားဖို့နဲ့နိုင်ငံသားတွေရဲ့အခွင့်အရေးကိုချိုးဖောက်တဲ့ပုံမှန်78လိုစီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေတွေကိုလည်းပြင်ဆင်သွားဖို့ကိုအစိုးရကို AHRC ကတိုက်တွန်းခဲ့တာပါ။ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပဒေတန်းကတော့ဒီဥပဒေရုပ်သိမ်းရေးလွှတ်တော်တွင်မှထောက်ခံသွားမယ်လို့ဆိုခဲ့ပါတယ
်။ဒီပုံမှန်ကိုရုပ်သိမ်းလိုက်တာကတော့ကျွန်တော်တို့ဟိုလက်ခံတဲ့ဥပဒေကြောင်းကိုကျွန်တော်တို့လွှတ်တော်မှာရောက်ရင်လည်းကျွန်တော်ထောက်ခံပြီးဆွေးနွေးသွားမှာပါ။
တခါ NLD ပါတီနိုင်ငံကကြီးဖြစ်တဲ့ဦးတင်ဦးကလည်းလက်ရှိတိုင်းပြည်ရဲ့အခြေအနေအရမလိုအပ်တော့တဲ့ဥပဒေမှုရုပ်သိမ်းတင်တယ်လို့ပြောပါတယ်
။ဒါကော50ခုနဲ့အရေးပေါ်စီမံချက်အုပ်ပြီးဆိုတာလည်းအခုနိုင်ငံတော်ဘာမှအရေးပေါ်တော့မှမဟုတ်ဘဲနဲ့မလိုဘူး။ဘာလို့လဲဆိုတော့သူ့မှာပိုပြီးဆိုရရှိတယ်။ဒီနေရာနဲ့ပတ်သက်လို့ emergency ဖြစ်တယ်ဆိုတာကိုသမရကပြင်ညာရမယ်။အဲသမရပြင်ညာတဲ့ဆက်မှသာလေ emergency ဆုံးနေတယ်။သမရမပြင်ညာတဲ့နေရာတော့အလုံးအေးချမ်းရမယ်။ဒီလိုပါတယ်မူပဲအဲ့ဒါကိုအားလုံးတပီလုံးက emergency ဆိုလို့ပြီးတော့ဒီဥပဒေတွေတုံးတာအမနာမှလူတွေနဲ့ပတ်သက်လုံးမှုထိခိုက်လောက်ရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီဖြတ်သိမ်းပိတ်ကဝင်းတာတဲ့ဖြတ်သိမ်းပိတ်
1985ခုနှစ်နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဤဘေးအန္တရာယ်မှကာကွယ်စောင့်ရှောက်သည့်ဥပဒေကတော့အင်္ဂလိပ်ကိုလိုနီခေတ်1885ခုနှစ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်အကာအကွယ်ပေးရေးဥပဒေ State Protection Law အဖြစ်နဲ့ပြဋ္ဌာန်းကျင့်သုံးခဲ့ပြီးတော့1985ခုနှစ်မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်ကြတော့မှနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဤဘေးအန္တရာယ်မှကာကွယ်စောင့်ရှောက်သည့်ဥပဒေအဖြစ်ဖြည့်စွက်ကဥတ္တရေခင်အပါဝင်အလုတ်သမားဆန္ဒပြမှုတွေနဲ့တခြားဆန္ဒပြမှုတွေကိုနှိမ်နင်းဖို့ရည်ရွယ်ချက်နဲ့ထုတ်ပြန်ခဲ့တာဖြစ်တယ်လို့လည်းဥတင်ဦးကပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ကိုမင်းကိုနိုင်ကတော
့နိုင်ငံရေးသမားကြီးပဲမဟုတ်ဘူးဗျ။အဲနိုင်ငံသားမှန်သမျှကိုလုံခြုံစေချင်တာသူတို့ရဲ့ရာသီရတဲ့အခွင့်ရစေချင်တာအဲတော့နိုင်ငံသားတွေကိုမတရားသဖြင့်ပြိနှိပ်ဖို့ထားတဲ့ချုပ်ချယ်ဖို့ထားတဲ့ဥပဒေအမိခံတွေကိုဖျက်ပြစ်ရမယ်။ပြီးတော့ကာကွယ်စောင့်ရှောက်မဲ့လုံခြုံပေးနိုင်တဲ့ဥပဒေဒီကိုထုတ်ပြန်ပေးဖို့ပါပဲ
။ဒေါ်ဆဆူကြီးရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှစ်နှစ်ဦးကြည်ဝင်းကလည်းဒီဥပဒေတွေကိုဘာကြောင့်ရုပ်သိမ်းတင်တယ်လဲဆိုတဲ့အပေါ်အခုလိုပြောပါရယ်
။ဘာဖြစ်လို့ရုပ်သိမ်းလဲလားဆိုတာဒီမိုကရေစီမဆန်တဲ့ဥပဒေဒါပဲ။မမေလာပြောတာရင်ဒေါ်ဆူကဒီဥပဒေကိုလက်သုံးပြီးသုံးကြသုံးတာအကျဉ်းချုပ်လုပ်ခဲ့တယ်။စုစုပေါင်း16နှစ်လောက်ကြာသွားတယ်။အော်ဥပဒေမှာဆိုတာ၅နှစ်လို့ဆိုတယ်ဒါပေမဲ့နာဝတာဟာ၅နှစ်ကျော်၆နှစ်နီးပါးလောက်ချတယ်ဘယ်သူမှလည်းဘာမှမပြောနိုင်ဒီမိုကရေစီမဆမ်းဘူ
းလွန်ခဲ့တဲ့2015ခုနှစ်မေလ20ရက်နေ့ကရခိုင်ပြည်သူ့လွှတ်တော်မှာဒီဥပဒေကိုရုပ်သိမ်းဖို့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီအတွင်းရမှုဦးဝင်းမြင့်ကတင်သွင်းခဲ့ဘူးပေမဲ့ပြည်ထောင်ဝန်ကြီးဌာနနဲ့ဥပဒေချမ်းကော်မတီတို့ကကန့်ကွက်ခဲ့ကြသလိုမဲခွဲဆုံးဖြတ်ရမှာလဲရှုံနှိမ့်ခဲ့ပြီးတော့ဥပဒေချမ်းကိုလက်ခံဆွေးနွေးခြင်းမပြုဘဲပယ်ချခံခဲ့ရပါတယ်ရှင်
။မနန္ဒာချမ်းပြပြသွားတာပါ။မကြာခင်မှာတော့ NLD အစိုးရတဲ့အနေနဲ့စီးပွားရေးအခွင့်အလန်းတွေနဲ့အတူစိန်ခေါ်မှုတွေဘာတွေရှိနေလဲဆိုတာကိုလည်းတင်ပြမှာပါ။မွန်ပြည်နယ်အစိုးရဖွဲ့ရဲ့လုပ်ငန်းနဲ့သက်ဆိုင်တဲ့ကိစ္စတွေကိုမီဒီယာအဖွဲ့တွေနဲ့တစ်လတစ်ချိန်သာတွေ့ခွင့်ပေးမယ်လို့ပြည်내ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့အပေါ်မှာမီဒီယာတွေကြားဝေဖန်မှုတွေထွက်ပေါ်နေပါဗျ။ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကနေမွန်ပြည်နယ်သွင်းမှာရှိတဲ့မီဒီယာဖွဲ့တွေနဲ့တလားတချိန်သာသွေးခွေပေးမယ်လို့မနေ့ကပြောဆိုခဲ့ကြောင်းတနင်္လာရီကျန်တဲ့သတင်းထောက်မိရင်စနိုင်းကပြောပါတယ်
29ရက်နေ့ကျတော့ကျမတို့ပြန်သွားတယ်10နာရီချိန်ထားတယ်ဟိုရောက်တော့မွန်ကြီးချုပ်ကတော့ရှိနေတဲ့ခန်းထဲမှာသူရဲ့ရုံးခန်းကကောင်းလေးပဲထွက်လာပြီးတော့စနိုင်းတို့ပြောတော့ဗောနော်သူကသတင်းထောက်တွေနဲ့မတွေ့တော့ဘူးတဲ့ကလာတကြိမ်နဲ့သူတွေ့တော့မှာတဲ့အဲ့ခါကျရင်လည်းတွေ့မဲ့ရက်ကိုသူအကြောင်းပြန်ပေးမယ်တဲ့အဲ့ဒါရင်စနိုင်းတို့ကပြန်မေးလိုက်တယ်ဘာဖြစ်လို့လဲလို့အဲ့ဒါသူကဒီတလောသတင်းထောက်တွေကလည်းခဏခဏလာတယ်တဲ့အဲ့ဝန်ကြီးကျောက်ကလည်းသူလုံးရမယ့်အလောက်တွေလည်းအများကြီးရှိတယ်တဲ့သူအချိန်မပေးနိုင်ဘူးတဲ့အဲ့လိုတော့ကြောက်ခဲ့တယ
်အခုလိုသတင်းရယူခွေကန့်သတ်လိုက်တာဟာသတင်းသမားတွေအတွက်အခက်တွေ့စေတယ်လို့မိရင်စနိုင်းကဆက်ပြောပါတယ်
တရင်ထောက်တွေအနေနဲ့ကတော့လက်ရှင်ဖန်းဖြတ်တရင်တွေကတော့ရင်းနေကြရတယ်လေတချို့တရင်တွေကလည်းဒီအချိန်နဲ့ပြင်းပြီးတင်နေရတဲ့တရင်တွေလည်းရှိတယ်ဆိုတော့သူတို့အနေနဲ့တလားတစ်ခါမှပေးသွင်းမှဆိုရင်တချို့တရင်တွေကလည်းသူတို့ဘက်ကိုမေးမှသူတို့ဘက်ကိုအတိအပြုချက်ယူပြီးမှတရင်ကတင်လို့ရတယ်လေမဟုတ်ရင်တစ်ဖက်ဆိုးနဲ့ပဲတရင်ကဖြစ်နေတော့ဒီလိုမျိုးသူတို့တလားတစ်ကြိမ်မှဆိုတော့ဘလို့မှအဆင်မပြေနိုင်ဘူးလေ
မွန်ပြည်နယ်ဆိုရအနေနဲ့မီဒီယာတွေကိုတရင်ရယူခွင့်ကန့်သတ်လိုက်တဲ့လှုပ်ရဟာမဖြစ်သင့်ဘူးလို့မော်လမြိုင်ခြေဆိုင်တန်လွင်တိုင်းတရင်ဌာနအဖွဲ့ရုပ်ဥကူကူစော်ကပြောပါတယ
်ကျွန်တော်တို့ကလူကြီးရဲ့တိပိုင်ခွင့်တွေကအချိန်နဲ့မျှသင်ဆက်ဖို့ကြိုးစားနေတဲ့နေရာမှာဒီလိုမျိုးကန့်သတ်လိုက်ခြင်းရပြီးဒီတလားစာလုံးလုံးမှခါခါသိနေတဲ့တရင်ကိုလူကြီးကပြောဆိုရင်တော့ဒါကကျွန်တော်တို့ကဆော်တော်လေးအဆင်ပြေတဲ့နေသားပေါ့ဒါမဖြစ်သင့်ဘူးလို့ကျွန်တော်မြင်ပါတယ်ပြင်ဝန်ကြီးချုပ်ကတော့ဝန်ကြီးချုပ်ကတော့တွေးဆုံမီးမြန်းခွင့်မရပြီမဲ့ဝန်ကြီးဌာနအကုန်လုံးကတော့ကျွန်တော်မီးမြန်းခွင့်ရပါတယ်အချိန်မီးလောက်တော့မီးလို့ရပါတယ်မီးတဲ့မီးလို့ရှိရင်လည်းတို့သိရင်ဒီလက်ကြောင်ဖြေပါလေ
အရင်မွန်ပြည်နယ်ဆိုရလက်ထက်မှာလှုပ်လှစွာသတင်းယူခွင့်ရှိခဲ့ပေမဲ့လည်းအန်နတီဥဆောင်တဲ့ပြည်နယ်ဆိုရလက်ထက်မှာသတင်းရယူခွင့်ကတ်တက်ခံရတယ်လို့ဥကူကူစော်ကဆိုပါတယ်လက်ရှိမွန်ပြည်နယ်ဝန်ကြီးချုပ်ဟာနိုင်ငံရေးအတွက်ကြုံအားနည်းလို့မီဒီယာတွေနဲ့တွေ့ဆုံဖို့ဝန်လေးနေတယ်လို့ယူဆကြောင်းမွန်ပြည်နယ်ခြေဆိုင်လှုပ်လှသောမွန်သတင်းအေဂျင်စီရဲ့အက်ဒီတာနိုင်ပညာအောင်ကအခုလိုဆိုပါတယ်
ကျွန်တော်တို့ပြည်နယ်ဝန်ကြီးချုပ်ကလည်းသူကလည်းညှို့ပဲကျွန်တော်နိုင်ငံရေးအတွေ့အကြုံနဲ့ရှိတော့သူကလည်းမီဒီယာနဲ့ရေးဆိုင်ရနဲ့ကိစ္စဟာတော့နည်းတော့ဝန်လေးနေတဲ့ပုံပေါ်တယ်ဗျသူရဲ့ပြောဆိုတွေကလည်းကျွန်တော်ကြည့်လိုက်ရင်မွန်ပြည်ပေါ်မှာပြောတဲ့ဥစ္စာဆွဲလန့်ကြီးတဲ့လူမျိုးတွေပါလို့ဆိုတဲ့အပေါ်မှာလည်းအများကြီးတားတယ်လို့ပေါ့ဗျအဲဒါကြောင့်သူကလည်းမီဒီယာနဲ့ဆိုသိဖို့ကရေးဆိုင်ကသူ့မှာတော့တပ်ပြီးရှိမှာမဟုတ်ဘူးအဲ့ဒီအပေါ်မှာလည်းသူအားနဲ့ချက်ပဲဖြစ်ပါလိမ့်မယ်
တရင်ရယူဖို့ကန့်သတ်ထားတဲ့အခြေအနေနဲ့ပတ်သက်လို့သိရှိအောင်ဝန်ကြီးချုပ်ယုံကိုဆက်သွယ်မေးမြန်းရမှာဖြေကြားပေးဖို့အဆင်မပြေဘူးလို့ယုံဖွဲ့ဝင်သူကဆိုပါတယ
်။ဟုတ်ဆရာကြီးခုလောဆယ်တော်မှာကျွန်တော်ကတော့ပြောလို့တော့အဆင်မပြေပါဘူးခင်ဗျာအဲ့ဒါကြောင့
်တခြားပြည်နယ်ဝန်ကြီးတွေကိုဆက်သွယ်မေးမြန်းရမှာလဲအစိုးရဖွဲ့တွင်တမတ်ချက်စည်းကမ်းရ၎င်းတို့အနေနဲ့လည်းပြောပိုင်ခွင့်မရှိပဲပြည်နယ်ဝန်ကြီးချုပ်ယုံကတော့ပြောပိုင်ခွင့်ရှိတယ်လို့ဆိုပါတယ်။လက်ရှိမွန်ပြည်နယ်အစိုးရတဲ့အနေနဲ့တာဝန်ယူရမှာကြာသေးတဲ့အတွက်တရင်နဲ့ပြန်ကြားရေးဖွဲ့ကိုဖွဲ့စည်းနိုင်ခြင်းမရှိသေးဘူးလို့လည်းပြည်နယ်လှုပ်တော်ကိုယ်စားလှယ်သူကပြောပါတယ်။ပြည်နယ်ဝန်ကြီးချုပ်အနေနဲ့တရင်မီဒီယာတွေနဲ့တွေ့ဆုံဖို့အချိန်အခက်အခဲရှိနေတာကြောင့်တရင်သမားတွေနဲ့တွေ့ဆုံတဲ့နေ့ရောက်ရင်သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကိုပါခေါ်ပြီးစီစဉ်ပေးသွားမယ်လို့ဝန်ကြီးချုပ်ကလည်းပြောဆိုခဲ့တယ်လို့ဒေသခံတရင်ထောက်တွေကပြောပါတယ်။အစိုးရအဖွဲ့တစ်ခုအနေနဲ့သတင်းရယူခွင့်ကန့်သတ်ထားတာဟာသတင်းရယူခွင့်ပြည်သူတွေသတင်းသိရှိခွင့်နောက်ကျသွားမှာဖြစ်တဲ့အတွက်ဒီမိုကရေစီကျင့်စဉ်နဲ့တွေးပြီးသွားစေနိုင်တယ်လို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းအဖွဲ့ရဲ့ဒါရိုက်တာနိုင်ကစမွန်ကအခုလိုသုံးသပ်ထားပါတယ
်။ဝင်ချုပ်ကဖြစ်ဖြစ်ဒီဆွေရဖွဲ့ဝင်ကြီးတွေပဲဖြစ်ဖြစ်သတင်းစာရှာတွေနဲ့မီဒီယာတွေနဲ့နည်းနည်းတွေးဆမှုမလုပ်ပေးနိုင်ဘူး။အင်တာဗျူးမလုပ်ပေးနိုင်ရင်ပယ်တာတွေဒါတွေဖြစ်ခဲ့မယ်ဆိုရင်ဒီမိုကရေစီနိုင်ငံတစ်ခုမှာဒီတင်းစားလွတ်လပ်ခွင့်ပေါ့။တင်းရယူခွင့်ပြည်သူတွေတင်းသိရှိခွင့်ကအားနောက်ကျသွားမှာဖြစ်ပါတယ်။ဒါကတော့ဒီမိုကရေစီကျင့်စဉ်နဲ့စာကျင့်တော်နိုင်ပါတယ
်။အစိုးရအနေနဲ့ပြည်သူလူထုကိုအသိပေးလို့ရင်မီဒီယာကနေတစ်စင်းအသိပေးနိုင်ပြီးမီဒီယာသမားတွေအနေနဲ့လည်းတမတ်ချက်စည်းကမ်းနဲ့ညီအစိုးရရုံးဌာနအဖွဲ့အစည်းတွေမှာသတင်းအချက်အလက်ရယူခွင့်နေရာထိုင်ခင်းရခွင့်နဲ့ဝင်ထွက်သွားလာခွင့်ရှိကြောင်းသတင်းမီဒီယာဥပဒေအခန်း၃ပုံမှန်လေးကကြီးမှာဖော်ပြထားပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွင်းအိမ်မှာရှင်အစီအစဉ်နောက်ပိုင်းမှာလဲတိုင်းရင်းသားဒေတာတွေကသတင်းတွေကိုစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်2016ခုနှစ်အတွက်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအမြန်ဆုံးနှုံးနဲ့စီးပွားရေးတိုးတက်မှုတွေရမယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းသုံးသပ်နေကြချိန်မှာ NLD အစိုးရအနေနဲ့အခွင့်အလမ်းကောင်းတွေကိုအသုံးချနိုင်ဖို့ထိရောက်တဲ့စီးပွားရေးမူဝါဒတွေချမှတ်ပြီးအကောင့်ထဲဖော်နိုင်ဖို့စိန်ခေါ်မှုတွေကြုံရနိုင်တယ်လို့ Washington DC အခြေစိုက်စီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်
အခုနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးဟာအင်အားကောင်းကောင်းနဲ့တိုးတက်လာပြီး GDP ရဲ့ 8.4 ရာခိုင်နှုန်းထိတိုးတက်လိမ့်မယ်လို့နိုင်ငံတကာငွေကြေးရန်မုံငွေအဖွဲ့ IMF နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB တို့ကခန့်မှန်းထားပါတယ်။ Washington DC အခြေစိုက်ကမ္ဘာ့ဘဏ်ရဲ့အရှေ့အာရှနဲ့ Pacific ဒေသဌာနကွဲကထိပ်ပိုင်းစီးပွားရေးပညာရှင်တဦးဖြစ်တဲ့ Sudhir Shetty ကမြန်မာနိုင်ငံမှာအစိုးရတက်ကိုအာဏာလွှဲပြောင်းမှုချော့ချော့မွေ့မွေ့နဲ့ပြီးဆုံးသွားတာဟာနိုင်ငံရဲ့စီးပွားရေးပေါ်အကောင်းမြင်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဆိုပါရယ်ခုနှစ်မှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပေါ်ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းသုံးသပ်ချက်တွေနဲ့ပတ်သက်ပြီးသူက VOA ကိုအခုလိုပြောပြပါရယ
် And the reasons for optimism is are twofold. One is on the political side. We've seen obviously
မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့အကောင်းမြင်ခန့်မှန်းထားရတဲ့အကြောင်းနှစ်ချက်ရှိပါတယ်တစ်ခုကတော့နိုင်ငံရေးအခြေအနေပါမြန်မာနိုင်ငံရဲ့အစိုးရတစ်ကိုအာဏာလွှဲပြောင်းမှုကထင်ထားတာတဲ့ပို့ပြီးတော့ချောချောမွေ့နဲ့ပြီးဆုံးသွားတာကိုမြင်ခဲ့ရပါတယ်။ဒီလိုနိုင်ငံရေးအရတေချာမှုရှိလာတာကြောင့်အားကောင်းတဲ့စီးပွားရေးဖြစ်လာဖို့အထောက်ပံ့ပေးနိုင်မှာဖြစ်ပါတယ်။နောက်တစ်ချက်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ဝင်လာဖို့ရှိနေတာကြောင့်ပါ။အထူးသဖြင့်လျှက်စစ်တပ်အားထုတ်လို့ရေးမှာပါ။မြန်မာနိုင်ငံလျှက်စစ်တပ်အားထုတ်လို့တာနဲ့ဖြန့်ဖြူးအသုံးပြုမှုကြားကြီးမားတဲ့ကွာအချက်ဖြစ်နေတာကိုဖြေရှင်းဖို့အတွက်ကြိုးပမ်းနေပါတယ်။ဒီအခြေအနေတွေအားလုံးကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာလာမယ့်နှစ်တွေမှာအားကောင်းကောင်းနဲ့တိုးတက်လာဖို့ရှိနေပါတယ်
။စီးပွားရေးနဲ့ပတ်သက်ရင် NLD အစိုးရအနေနဲ့ရင်ဆိုင်ဖြည့်ရှင်းရမယ့်စိန်ခေါ်မှုအချို့ကိုလည်း Mr. Sudhir Shetty ကအခုလိုအကြံပြုပြောဆိုခဲ့ပါတယ်
။ There are challenges that the government faces on the fiscal side, right? In terms
အစိုးရအနေနဲ့ငွေကြေးကဏ္ဍမှာစိန်ခေါ်မှုတွေအများကြီးကြုံရနိုင်ပါတယ်။အခုအချိန်မှာအစိုးရအသည့်အနေနဲ့အများပြည်သူဝန်ဆောင်မှုကဏ္ဍနဲ့အခြေခံအဆောက်အဦတိစောက်တာမျိုးတွေနေရာမှာရင်းနှီးမြှုပ်နှံဖို့တောင်းဆိုတာတွေအများကြီးရှိနေပါတယ်။ဒါပေမဲ့အစိုးရဘက်ကအခွန်ဘဏ္ဍာငွေကောက်ခံမှုရရှိမှုကအရန်ကိုနည်းနေပါသေးတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုအနီးကပ်လေ့လာစောင့်ကြည့်နေတဲ့ Washington DC အခြေစိုက် Brookings Institution အဖွဲ့ကစီးပွားရေးပညာရှင် Les Raphael ကတော့မြန်မာနိုင်ငံမှာမပြည့်ပြတ်သေးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့အောင်မြင်မှုဟာလာမယ့်၅နှစ်အတွင်းနိုင်ငံရဲ့စီးပွားရေးတိုးတက်မှုပေါ်တက်ရောက်မှုရှိနိုင်တယ်လို့ပြောပါတယ
် There's one aspect of the challenges that
NLD အစိုးရအနေနဲ့အဓိကရင်ဆိုင်ရမယ့်စိန်ခေါ်မှုကညဉ့်ညံရေးလုပ်ငန်းစဉ်ပါဒါကမြန်မာနိုင်ငံအတွက်အကြီးဆုံးဆက်ရှိနေတဲ့ပြဿနာဖြစ်ပါတယ်လာမယ့်၅နှစ်တာကာလအတွင်း NLD အနေနဲ့ညဉ့်ညံရေးလုပ်ငန်းစဉ်တွေအောင်မြင်ပြီးရေရှည်ညဉ့်ညံရေးရအောင်ယူနိုင်ဖို့အရေးကြီးပါတယ
်ပြီးခဲ့တဲ့ဇန်နဝါရီလက Mr. Les Raphael ရေးသားခဲ့တဲ့မြန်မာနိုင်ငံရဲ့စီးပွားရေးကို NLD အနေနဲ့ပြုပြင်ပြောင်းလဲနိုင်မလားဆိုတော့ဆောင်းပါးမှာ NLD အစိုးရရဲ့စီးပွားရေးရည်မှန်းချက်တွေပြည့်မီဖို့အတွက်အချက်နှစ်ချက်ကလွှမ်းမိုးမှုရှိလိမ့်မယ်လို့သုံးသပ်ထားပါတယ်။ပထမအချက်အနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာတဘာဝတန်စာတတွေထုတ်ယူတဲ့လုပ်ငန်းတွေပေါ်မှာမှီခိုနေတဲ့အတွက် NLD အစိုးရရည်မှန်းထားသလိုစိုက်ပျိုးရေးကိုအခြေခံပြီးကျယ်ပြန့်တဲ့စီးပွားရေးတိုးတက်မှုတွေဖြစ်လာဖို့ဆိုတာဟာနောက်၅နှစ်တွင်မလွယ်ကူသေးဘူးလို့သူကသုံးသပ်ပါတယ်။အဲ့ဒီအတွက်ကြောင့်တိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးရဖို့စိတ်ဆက်ညှိနှိုင်းမှုတွေအောင်မြင်မှုရှိမရှိဆိုတာဟာနိုင်ငံရဲ့စီးပွားရေးပေါ်မှာတည်ရောက်မှုရှိနိုင်တယ်လို့သူကသုံးသပ်ပါတယ်။ဒါအပြင်ဒုတိယအချက်အနေနဲ့အစိုးရရဲ့ဘျူရိုကရေစီရန်နီးယားတွေရဲ့စွမ်းဆောင်မှုမကောင်းတာဟာလည်း NLD ရဲ့စီးပွားရေးမူဝါဒတွေအကောင့်တက်ဖော်ရမှာတည်ရောက်မှုရှိနိုင်တယ်လို့သူကပြောပါတယ်။အရင်အစိုးရလက်ထက်ကဆယ်စုနှစ်တည်းတော်တော်များများကြာအောင်လူထုရဲ့ပညာရေးနဲ့လူစွမ်းအရင်းမြစ်ဖွံ့ဖြိုးရေးကိစ္စတွေကိုလစ်လျူရှုခံခဲ့ရတာကြောင့်အပြင်နိုင်ငံခြားအစိုးရနဲ့ပြည်ပအဖွဲ့အစည်းတွေကလည်းအတိုက်ခံတဲ့အရက်ဖတ်အဖွဲ့အစည်းတွေပိုအားကောင်းလာဖို့ကိုပဲအာရုံစိုက်ပြီးကူညီထောက်ပံ့ခဲ့ကြတာကြောင့်အစိုးရရန်နီးယားတွေရဲ့စွမ်းဆောင်မှုအားနည်းနေတာဖြစ်တယ်လို့ Mr. Res Raphael ကသုံးသပ်ထားပါတယ်
ကိုရဲခေါင်ပါရှင်မကြခင်တိဆက်မဲ့ကျန်းမာရေးကဏ္ဍမှာတော့တကြံပြီးအဖြစ်များတဲ့နှကောင်းနဲ့လေချောင်းယောဂါတွေဘယ်လိုကာကွယ်နိုင်တယ်လဲဆိုတဲ့အကြောင်းကြားမှာပါရှင် VOA မြန်မာပိုင်းစီစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် BOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ24 kHz 12123ညလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညတို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါခေါင်းကအရှိမကဘာဖြစ်တဲ့ကြောင့်မလို့နှစ်ပေါက်တော့ဒါလိုက်ပြတာမရှိဘူးတကယ်လို့နေပူတဲ့ထွက်လိုက်ရေထိလိုက်ဆိုလို့ရှိရင
်ဒါကတော့နှစ်ခေါက်နဲ့လေချောင်းယောဂါတွေကိုကာကွယ်နိုင်တဲ့နီလန်းတွေကိုပြောပြထားတဲ့ကျမ်းမာရေးကဏ္ဍမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်တိုင်းရင်းသတင်းလွှာကိုလည်းတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင်
ဒီမနေ့တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ကိုဆိုလိုတာတော်ရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT sight ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကိုဆိုလိုပါလေလို့သောရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ပါရှင်ဒီစီစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုနိုင်ကြပါရရှင်အခုတော့ကျမ်းမာရေးကဏ္ဍကိုဆက်လက်ထုတ်လွှင့်ပါပါတကြံအပြီးအဖြစ်များတဲ့နှာခေါင်းနဲ့လေချောင်းယောဂါတွေနဲ့ပတ်သက်လို့ဘယ်လိုသိနိုင်ကာကွယ်နိုင်တယ်လဲဆိုတဲ့အကြောင်းဒီတစ်ပတ်တင်ပြမှာပါဒါနဲ့ပတ်သက်လို့နားနှာခေါင်းလေချောင်းအထူးကုနဲ့ဆေးတက်ကသူတစ်နာနှာခေါင်းလေချောင်းဌာနအငိမ့်စားဌာနမူပမောက္ခဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay ပမောက္ခဒေါက်တာသိန်းထွန်းခင်ဗျာကျွန်တော်တို့ဒီသကြံကာလာအပီမှာပေါ့နော်ဒီနာနှာခေါင်းလေချောင်းနဲ့ပတ်သက်ပြီးတော့ဖြစ်တဲ့အကြောင်းတွေကျွန်တော်တို့ပြီးခဲ့တဲ့တစ်ပတ်ကပြောခဲ့တဲ့အခါမှာနားအကြောင်းကိုကျွန်တော်တို့အဓိကပြောပြခဲ့ကြတယ်ပေါ့အခုတော့ဆရာကြီးဒီနှာခေါင်းနဲ့အာခေါင်းကိုဆက်ပြီးတော့ပြောကြအောင်ဆရာအဲ့တော့ဘလို့ယောဂါတွေကဒီနှာခေါင်းနဲ့အာခေါင်းနဲ့ပတ်သက်ပြီးတော့ဖြစ်တာများလဲဆိုရင်လဲဆရာ
နှာခေါင်းနဲ့ပတ်သက်ပြီးတော့လေအများအပြစ်တော့နှာခေါင်းက
အရှိမကာဘာဖြစ်တဲ့ကြောင့်မလို့တော့ဒါလိုက်ပြီးတာမရှိဘူးတကယ်လို့နေပူတဲ့ထွက်လိုက်ရေးထိလိုက်ဆိုလို့ရှိရင်အာအင်းကိုခန္ဓာခုကအာနေတဲ့ခြင်းဆိုလို့ရှိရင်ကျွန်တော်တို့ငကိုကလေဆိုင်နူဆက်ပစ်ဆိုနှာခေါင်းဘေးက၄၈လေဂျုံတက်တဲ့လူဆိုရင်အဲ့လိုမျိုးကြကြံပြီးတဲ့ခါကျလို့ရှိရင်ဆိုင်နူဆက်ပစ်ဖြစ်တတ်ပါလေ
ထိတ်ကန်တာလို့ခေါ်လာဆရာ
နှာခေါင်းဘေး၄၈ရောင်းတာပါဟုတ်တယ်ဟုတ်တယ်ထိတ်ကန်တာလို့ခေါ်ကြတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆက်ပြောပါဆရာအဲ့ဒီကြောင့်လေ
လက္ခဏာတွေကတော့နှာခေါင်းပိတ်တယ်တခါလေကြောက်ရှင်နှာရည်ချက်တယ်တခါလေကြောက်ရှင်နှာခေါင်းဘေးကလေအိတ်နေရပါတော့မျက်နှာညာဘက်သို့မဟုတ်ဘယ်ဘက်မျက်လုံးအောက်ကလေရောင်ရည်နဲ့ရောင်နေမရောင်လို့ရှင်လည်းကြိုက်လာတယ်တခါကျရင်မျက်လုံးအပေါ်မှာဖန်တဆိုင်နဲ့ဆိုတာရှိတယ်အဲ့ဒီဖန်တဆိုင်နဲ့ရောင်တော့ရှင်လည်းမျက်လုံးအပေါ်ကြိုက်တယ်ဒါကြောင့်ရောင်နဲ့ဆိုင်နက်စ်ပေါ်မူတည်ပြီးတော့ခေါင်းကြိုက်တာလေနေရာပြောင်းပါတယ်ဒါကြောင့်မို့လို့နှာခေါင်းပိတ်တယ်နာရီကြတယ်ဖြားတယ်ခေါင်းကြိုက်တယ်ဆိုလို့ရှိရင်တော့ဒါကအိကန္နာသို့မဟုတ်ရှင်အခေါင်းပေးရလေရောင်းတယ်လို့သဘောပေါက်အောင်ပါပါဟု
တ်ကဲ့ဆရာ
ကြားလို့ရှိရင်တော့တက်ကြောနဲ့ဆရာနဲ့ပြပြီးတော့အဲ့ဒါကကျွန်တော်တို့ X-ray ဓာတ်မှရိုက်ကြည့်ရပါတယ်ဓာတ်မှရိုက်ကြည့်တော့မှနှာခေါင်းပေးရလေရောင်းလားမရောင်းလားသိရပါတယ
်ဟုတ်ကဲ့ဆရာ
တချို့ကြတော့ဟုတ်ကဲ့တချို့ကြတော့ CT ဓာတ်မှတွေရိုက်ကြပါတယ်အဲ့ဒါတော့မှနှာခေါင်းပေးရလေဘယ်လေအိတ်အာညာဘက်လားဘယ်ဘက်လားနောက်တစ်ခုအရှိလေးလားအနောက်လေးလားအဲ့လိုမျိုးလေးအိတ်ရဲ့နေရာပေါ့နော် location ခေါင်းတိလိုက်ပါလေအဲ့တော့မှကျွန်တော် treatment ပေးလို့ရတယ်အများအပြည့်တော့ treatment မှာနှာခေါင်းပိတ်တဲ့ကြောင်နှာခေါင်းပွင့်တဲ့ဆေးကျွန်တော်ပထမသုံးပါတယ်တစ်ရက်နှစ်ရက်ပေါ့နော်နှာခေါင်းပွင့်တဲ့ဆေးသုံးတဲ့တပြိုင်နက်အကိုက်ခဲပြောက်ဆေးသုံးတယ်နောက်တစ်ခါ antibiotic တွေ antibiotic ပေးပါတယ်
ဟုတ်ကဲ့ဆရာဒီနေရာမှာဆရာဒီ
ရည်ကြည့်ရဲအမြဲလောက်ရတာဟုတ်ကဲ့
ဟုတ်ကဲ့ antibiotics ဆရာခုနကဒီနားအတွက်ကောနှာခေါင်းအတွက်ကောဆရာဘာအမျိုးအစားသုံးရမလဲဆရာ
အဲကျွန်တော်တို့အဲနားနှာခေါင်းမှာတော့အများဆုံးက amoxicillin ကတော့အများဆုံးသုံးပါ
ဟုတ်ကဲ့ဆရာဒီထိတ်ကန်တာအပြင်ပေါ့ဆရာနော်နောက်ထပ်ကြံပြီးမှဖြစ်လေရှိတာစိုးရင်ရတာရှိသလားဆရာ
အာခေါင်းပေါ့နော်အာခေါင်းနဲ့အာသီးရောင်တာပေါ့အများအပြည့်တော့အာသီးကလည်းတစ်ခါလေကြာလို့ရှိရင်ဒီလိုအခြေမျိုးမှာအပူနဲ့အေးမမျှတာဖြစ်စီဒါမှမဟုတ်အဲ့ဒီမှာဒီကေးကြီးတို့နော်ခုနချိုးကြီးတောက်တာများရင်အာဒီကြောင်လေးရှိရပြပြန်ညောင်တက်ပါလေအဲ့ဒါကလက္ခဏာကတော့လေကြောင်းနာတယ်ဖြားတယ်အဆာစားလို့မရဘူးအခါကျရင်လေမင်းမာလေးအကျိလေးပေါ်တတ်တယ်မီးရောအောင်ပါလေအဲ့အကျိလေးကိုစမ်းကြည့်လို့ရှင်နာတတ်ပါနောက်တော့ပါဇက်ဟာကြည့်လို့ရှိရင်တော့အာဒီရဲပြီးတော့လေပြည့်စက်လေးတွေတွေ့ရတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောအ
ာဒီကြောင်လို့ရှိရင်ဟုတ်ကဲ့အများဆုံးကတော့ကုသတာကတော့ကြည့်ကြည့်ပါလေ။နောက်ဆိုရှင်ဖြားတဲ့ဟာကနတ်တရှိအာဒီရောက်မှဖြစ်သွားတတ်ပါလေ။များပြီးတော့ကျွန်တော်တို့ကအဲ့ဒီမှာလဲ antibiotics သုံးပါလေ။နောက်တစ်ခါ pain killer လေ။ paracetamol ပေါ့သုံးပါလေ
။ Okay အခက်ခဲပျောက်စေပါဆရာနော်
။ဟုတ်ကဲ့အခက်ခဲပျောက်စေပါ
။ Okay ဆရာနောက်ထပ်ရောဒီပါဇက်နဲ့အာခေါင်း
နောက်ထပ်ကတော့လေကြောင်းမှာအတန်အိုးရှိပါလေ။အတန်အိုးရောင်တာပါလေ။နော်အမှန်သူသဖြင့်ကျွန်တော်တို့ဒီလိုမျိုးနေပူတဲ့သွားပြီးတော့ပြန်လာအေးပြန်ပြီးလို့ရှင်အတန်အိုးအောင်ရတယ်အဲ့ဒီခါကျရင်တော့လက္ခဏာအနေနဲ့တော့အတန်ဝင်နေလေကြောင်းလာတယ်အသက်ရှူတာနည်းကျက်လာအစာမျိုးရှိနေနာလာတယ်သူကတော့အတန်အိုးကတော့အကျိတွေတော့မပေါ်ဘူးခုနကပြောလို့အာလီရောင်လိုမျိုးအဖျားတွေပဲအများကြီးမတက်ဘူးဒါပေမဲ့အတန်ဝင်တာကတော့အဓိကပေါ့နော်အတန်ဝင်လာရဲ့အချွဲတွေထားလာလေပြုံမှလည်းအချွဲတွေရှိလာ
ဟုတ်ကဲ့ဆရာတော့ဒီနေရာမှာလည်းဒီလက္ခဏာတွေပေါ်လာရင်အမြန်ဆုံးဆေးရုံဆေးခံပြဖို့
အမြန်ဆုံးဟုတ်တယ်ဟုတ်တယ်အမြန်ဆုံးပူတာပေါ့အထူးသဖြင့်တော့လေကြောင်းနဲ့အတအိုးကိုကြည့်ပွားမှန်ပြောင်းလိုပါလိုပါတယ်အတအိုးရောင်လားမရောင်လားသိချင်တယ်လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီကြံကာလတော့ပြီးသွားပြီပေါ့ဆရာရဲ့နောက်ပိုင်းကာလတွေမှာလည်းဒီရေနဲ့ထိတွေ့တာတို့အချိုရေတွေနဲ့ဟာကျုံရတာတို့ဆက်ဖြစ်နိုင်တဲ့အတွေ့ဒီယောဂါတွေကနေကာကွယ်ဖို့အတွက်ဆိုရင်ဘလို့ကာကွယ်တွေလုပ်တင်လဲဆရာရဲ့ဒီထိတ်ကက်နာကနေကျွန်တော်တို့စပြောအောင်ဆရာရဲ့နော
်ထိတ်ကက်နာတို့ကတော့ခဏနာစီးတတ်တဲ့လူဆိုလို့ရှိရင်တော့အေးမမိဘူးပဲဒါမှမဟုတ်ရှင်သူတို့နဲ့မတည့်တဲ့ပတ်ဝန်းကျင်ကိုအမြဲတမ်းယူဆိုင်ပြီးရှောင်တင်ပါတယ်။တချို့ကဟိုအေးမိတာရွယ်မဟုတ်အေးကနေအပူဖတ်လို့ရှိရင်လည်းဖြစ်တတ်တယ်။ပူရရင်လည်းဖြစ်တတ်တယ်။အဲ့နှာခေါင်းကရောင်တတ်တယ်။နှာခေါင်းရောင်လို့ရှိရင်ခုနပြောတဲ့နှာခေါင်းပေးရလေးကလိုက်ရောင်တတ်တယ်ပါလေ။ဒါကြောင့်မလို့ထိတ်ကနာဖြစ်ပြီးတဲ့လူဆိုလို့ရှိရင်အပူအေးမျှအောင်နေဖို့လိုပါတယ်။မတည့်တဲ့ပတ်ဝန်းကျင်ကိုရှောင်ဖို့လိုပါတယ
်။ဟုတ်ကဲ့ဆရာတော့နောက်တစ်ခုကတော့ဒီအာသီးနဲ့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ရော
။အတန်အိုးနဲ့အာဒီကြတော့ကျွန်တော်အာဒီကရောင်းနေလို့ဆိုရှင်သူတို့ဟိုကျွန်တော်အမြဲပြောတာက မတည့်တဲ့စာပေါ့တချို့ကရေခဲစာရင်ရောင်တယ်ရေခဲမို့စာရင်ရောင်တယ်ကောင်းကြီးစာရင်ရောင်တယ်စီကျော်မို့စာရင်ရောင်တယ်ဆိုတော့ဒီအာဒီနဲ့ဟိုကိုဘလိုတောင်းကျင်မှာမို့မတည့်ဘူးရောင်တယ်အဲ့ဒါမျိုးမှတ်ထားပြီးတော့ရှောင်တင်ပါတယ်နောက်တစ်ခုကစာစားပြီးတိုင်းမှာအများကြီးစားရင်ပြုတ်ကျင်ပေါ့နော်အအောင်တွန့်ရှင်းထားဖို့လိုပါတယ်နောက်တစ်ခုကတော့တိတ်ပြီးတော့ပြင်မပန်းမနေအဲ့လိုမျိုးနေရာမျိုးတော့ပေါ့ညအေးတက်တာတို့အလုံးများတာတို့အဲ့ဒါဆိုရှင်ကိုမတက်တဲ့ကိုယ်ကရေခဲကြီးတို့နော်အဲ့လိုမျိုးပေါ့ဝင်တောက်မိတာမျိုးအဲ့လိုမျိုးမဖြစ်အောင်ပြေးထားအောင်ပါပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနောက်တစ်ခုကတော့ဒီအတန်အိုးရောင်တဲ့ကိစ္စပေါ့နော်အဲ့ဒါရောဘယ်လိုခါခွန်နိုင်လဲဆရာ
လေကျောင်းအတန်အိုးကိုယူဆရမှာတော့အထူးသဖြင့်အတန်အိုးကိုအထုံးပြတဲ့ကျောင်းဆရာမတွေစကားကိုမြဲပြောနေရတဲ့လူပေါ့နော်အဲ့ဒီလူတွေကဒီအတန်ဟိုးကိုစမ်းမှုရေးကြည့်ပါလေလေချောင်းလေးပြွန်လေးတိရရဲ့အချွဲတွေကမထကိုရေးကြည့်ပါလေဒါကအဲ့ဒီပေါ့ဝတ်ချင်းရှူတဲ့လေထဲမှာငါကလားချွဲထားတဲ့အမုံတွေပဲပါဖို့တချို့ကဖုံမှုပေါ့နော်တချို့ကအိမ်မှာတော့တချို့အဲကောင်းနဲ့မတည့်တယ်အဲ့ဒါလည်းရှောင်ဖြစ်ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ခုဆက်လက်ပြီးတော့တောက်ကြနေနေနဲ့ခင်းအစီအစဉ်အတွက်တိုင်းရင်သတင်းလွှာကိုထုတ်လွှင့်မှာပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒုက္ခသည်တွေဟာစစ်ပြည်ဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်KAO ကိုထိုးစစ်ဆင်နေတာကပြည်တွင်းစစ်ကိုဥတီနေကြောင်းကချင်အမျိုးသားအစည်းအရုံးကနေထုတ်ပြန်ခဲ့တယ်ဆိုတာနဲ့လေပြင်းတံတိုက်ခိုက်ခံရတဲ့ကချင်စစ်ပြည်ဒုက္ခသည်တွေရဲ့အခက်အခဲကြုံတွေ့နေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရက်ဆုံးခွာပြီးစစ်ပြေဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်။တိုက်ပွဲဖြစ်ပွားရာဒေသတွေကနေရက်ဆုံးခွာလာသူတွေဟာဘူးသီးတောင်၊ရသေးတောင်၊ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေကကျေးရွာတွေမှာလာရောက်ခိုလုံနေကြတာပါ။ဒုက္ခသည်အရေအတွက်များလာတာနဲ့အမျှအစားဝတ်နေရေးအတွက်အခက်အခဲကြုံနေရပြီးဒုက္ခသည်အများစုဟာတောင်ယာသမားတွေဖြစ်လို့ဆက်ပြိုးရာသီမှာနေရက်ကိုအမြန်ဆုံးမပြတ်နိုင်ဘူးဆိုရင်နောက်ဆက်တွဲပြဿနာတွေအများကြီးကြုံလာနိုင်တယ်လို့ဒုက္ခသည်တွေကိုကူညီပေးနေကြတဲ့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ဧပြီလ25ရက်နေ့ကရခိုင်ပြည်နယ်စီပင်ဝင်းကြီးဦးအောင်မင်းကိုတိုင်ဘူးတီတောင်မြို့နယ်ကဒုက္ခသည်တွေခိုလုံနေတဲ့နေရာတွေကိုသွားပြီးအကူအညီတချို့ပေးခဲ့ပေမဲ့အစိုးရအနေနဲ့ရေရှည်အတွက်ပြင်ဆင်ပေးဖို့လိုတယ်လို့ဘူးတီတောင်မြို့ခံတွေကပြောပါတယ်
NLD အစိုးရတဲ့လက်ထက်မှာမြန်မာစစ်တပ်ကနေကချင်လွတ်လပ်ရေးတပ်မတော် KIA ကိုထိုးစစ်ဆင်တိုက်ခိုက်နေတာပြည်တွင်းစစ်ကိုပြန်လည်ဥတည်နိုင်ကြောင်းပြည်ပအခြေစိုက်ကချင်မျိုးရာစည်းရုံး GNO ကနေဧပြီလ24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။အစိုးရတပ်ကနေကချင်ပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်သပြုလုပ်နေမယ်ဆိုရင် GNO ဟာကချင်ပြည်သူတွေနဲ့လက်သွဲပြီးကချင်ဒေသတွေကိုကာကွယ်မဲ့စီမံကိန်းတွေကိုအထောက်ကျိုးပန်းကောင်တွေဖော်သွားမယ်လို့သတိပေးထားပါတယ်။မြန်မာနှစ်တကူတကြံမတိုင်ခင်နဲ့တကြံပြီးတွေမှာအစိုးရတပ်ကနေ KIA ဗဟုသန္ဓေချုပ်လိုင်စာနီတိုင်ရင်စစ်လောက်ခံရှေ့တန်းစခန်း၄ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ KIA တပ်မှ၆နယ်မြေတွေမှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကချင်မျိုးရာစည်းရုံး KNU ကိုပြည်ပရောက်ကချင်မျိုးရာများကနေ1996ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်
။ရခိုင်တပ်မတော် AA ကိုကန့်တပ်ဖွဲ့ MNDAA နဲ့တအောင်းမျိုးသားလူမျိုးရေးတပ်မတော် TNLA တို့သုံးဖွဲ့ဟာအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးရဲ့အလွတ်တဘောတွေ့ဆုံဖို့အစီအစဉ်ကိုညှင်းပယ်ခဲ့ပါတယ်။လက်ရှိအနေထားအရ NLD အစိုးရတည်ရဲ့ငြိမ်းချမ်းရေးအခြေအနေကိုမသိရသေးသလိုကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာလည်းတိုက်ပွဲတွေဆက်ရှိနေသေးလို့တွေ့ဆုံဖို့ကမ်းလှမ်းချက်ကိုညှင်းပယ်ရတာဖြစ်တယ်လို့ PSLF TNLA ရဲ့နိုင်ငံခြားရေးတာဝန်ခံဗိုလ်မှူး
တာပန်လာကပြောပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကအခုလ26ရက်နေ့ရက်စွဲနဲ့တွေ့ဆုံမဲ့ကိစ္စနဲ့ပတ်သက်ပြီးပူးတွဲကြေညာချက်တစောင်းထုတ်ပြန်ပြီးညှင်းဆိုလိုက်ပြီးအငိမ့်စားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကတော့သူ့အနေနဲ့အဆိုပါအဖွဲ့၃ဖွဲ့နဲ့တွေ့ဆုံဖို့ကိစ္စကန့်လန့်မှုမပြုလုပ်ခဲ့ဘူးလို့မီဒီယာတွေကိုပြောဆိုခဲ့ပါတယ
်မွန်ပြည်နယ်ဆမ်မြို့နယ်တွင်ပင်လယ်ရေငန်နဲ့နှီးဆက်တဲ့ကြေးရွာတွေမှာမိုးရွာသွန်းမှုမရှိသေးတဲ့အတွက်ရေရှားပါမှုပုံမှုဖြစ်ပေါ်နေတယ်လို့မွန်ပြည်နယ်ကြေးလက်ဖွံ့ဖြိုးရေးဦးစီးဌာနကနေသိရပါတယ်သူတို့ပြပောင်းတထုံဘီလင်းကြိုက်မြော်မှုတုံနဲ့ချောင်းဆုံမြို့နယ်တွေမှာရေပုံမှုရှားပါနေတာပါရေရှားပါတဲ့ရွာတွေကိုကွင်းစစ်စစ်ဆေးပြီးမတ်လကနေစပြီးတော့မြို့နယ်အုပ်ချုပ်ရေးမှုတုံနဲ့ချိတ်ဆက်ပြီးဆောင်ရွက်သွားမယ်လို့မွန်ပြည်နယ်ကြေးလက်သေးတာဖွံ့ဖြိုးရေးဦးစီးဌာနညွှန်ကြားရေးမှူးဦးမျိုးကြီးကပြောပါတယ်အစိုးရတစ်လက်ထက်မှာတောက်သုံးရေပြတ်လတ်တဲ့ဒေသတွေအတွက်ရက်တရာစီမံချက်ရေးဆွဲထားတယ်လို့ကြေးလက်ဖွံ့ဖြိုးတုသက်ရေးဦးစီးဌာနကလည်းထုတ်ပြန်ထားပါတယ်
မွန်ပြည်နယ်အတွင်းကအချို့မြို့အဝင်နေရာတွေမှာမွန်လူမျိုးတို့ရဲ့အမတ်သားတင်ကြတာတွေကိုထားရှိဖို့မွန်လွတ်တော်ကိုယ်စားလှယ်တွေကကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်။မွန်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့မော်လမြိုင်မြို့အဝင်အဝိုင်းမှာအရင်တုန်းကဟင်းသာရုပ်ရှိခဲ့ပေမဲ့လက်ရှိမှာစွန့်အုပ်ပုံပြောင်းလဲထားခဲ့လို့ဟင်းသာရုပ်ပြန်ထားနိုင်ဖို့စူးစမ်းသွားမယ်လို့မွန်ပြည်နယ်အစိုးရအဖွဲ့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ်အရင်အစိုးရလက်ထက်မှာတော့မွန်ပြည်နယ်မော်လမြိုင်မြို့အဝင်ဝါအဝိုင်းနေရာမှာရှိတဲ့ဟင်းသာရုပ်ကိုဖျက်ပြီးဟင်းသာရုပ်အစားစွန့်အုပ်ပုံကိုအစားထိုးထားပါတယ်။ဒါ့အပြင်မွန်လူမျိုးတွေနေထိုင်တဲ့မြို့အဝင်ဆိုင်ပုတ်ရွာအဝင်ဆိုင်ပုတ်တွေကိုလည်းမွန်ဘာသာနဲ့ရေးသားကြဖို့ကိုလည်းလိုလားနေကြပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဘက်မှာဧပြီလလယ်ပိုင်းလောက်ကလေပြင်းတိုက်ခိုက်ခဲ့လို့ဒုက္ခသည်စခန်းတွေကနေအိမ်၊ကျောင်းဆောင်တွေ900ကျော်ပျက်စီးခဲ့ပြီးတော့ပြန်လည်ထူထောင်ရေးအကူအညီတွေမရသေးဘဲအခက်အခဲဖြစ်ပွားနေကြပါတယ်။လေပြင်းနဲ့ခံနေရတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးစာမျက်စုစည်းချက်ကိုနူပန်ကနေတင်ဆက်ထားပါတယ်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆန္နာအနီးမှာရှိတဲ့ကချင်ဒုက္ခသည်စခန်း၈ခုမှာဧပြီလ19ရက်နေ့ကလေပြင်းတိုက်ခိုက်ခဲ့လို့အိုးအိမ်တွေပျက်စီးကာခက်ခဲကြုံနေရတာကြောင့်အကူအညီတွေလိုအပ်နေပါတယ်။လေပြင်းတံခံခဲ့ရတဲ့စခန်း၈ခုကတော့ဖရဲ၊နေကြားမတိုင်၆၊နေကြားမတိုင်၈၊ဇိုင်းအောင်၊မကယံ၊ပါကြောင်၊လနဆု၊ဘူးမစ်ပါရီဖြစ်ပြီးပျက်စီးဆုံးရှုံးမှုတွေကမိုးကာယူနစ်900ကျော်၊စာတင်ကျောင်းဆောင်5ခု၊ပေါ်ရာဆောင်3ခု၊ကော်မတီရုံး2ခု၊အိမ်အလုံး80ကျော်၊ကလေးမူကျိုး၊အိမ်3အိမ်နဲ့ကျောင်းဆရာဆောင်တွေဖြစ်ပါတယ်။အဲ့ဒီအထက်ကအိမ်ခြေ160ကျော်နဲ့ထိခိုက်ပျက်စီးမှုအများဆုံးဖြစ်သွားတဲ့မကရံစစ်ပြေဒုက္ခသည်စခန်းမှာတော့ကူညီပေးဖို့တစုံတရာတည်ချတဲ့အဖြေမရသေးဘူးလို့မကရံစခန်းရုံးအုပ်ဥပုံတော်ကပြောပါတယ်
အဲ့ဒီကျောင်းတွေကိုပြန်ဆောင်ပြီးတော့ရဲ့အင်ဂျီဝါတို့ကျွန်တော်တို့တင်ပြရတာရှိတယ်။အဲ KIO ဒီစီမေဒုက္ခတွေစီယုံကော်မတီပေါ့ IRCO လည်းကျွန်တော်တို့ပြောရတာရှိတယ်။ဒါပေမဲ့ဒီအချိန်လေးတော့အဖြေတော့မရသေးဘူး။
အပြည့်အစည်းအများဆုံးဖြစ်သွားတဲ့စခန်းတွေမှာမကရံအပြင်ဘူးမစ်ပါနေကြမတိုင်ရှစ်တွေလည်းဖြစ်ပါတယ်အကူအညီမရသေးတဲ့ဇန်းအောင်စစ်ပြေဒုက္ခတဲ့စခန်းမှာဆိုရင်လည်းပျက်စီးသွားတဲ့စာတင်ကျောင်းနဲ့နေအိမ်တွေကိုကိုယ်တိုင်တက်နိုင်သလောက်ပြန်ပြင်နေရတယ်လို့ဇန်းအောင်စခန်းက KNO အုပ်ချုပ်ရေးစတုံးမြို့နယ်အမျိုးသမီးအဖွဲ့ကော်မတီအတွင်းရေးမှူးဒေါ်ရယ်ဆိုင်ကပြောပါတယ်
တင်ကြောင်းနဲ့ပြစ်စီရတာကတော့ဒီလိုပဲမတင်မပြုတ်မတင်မနဲ့ဒီလိုပဲထားရသေးတယ်ပြီးလို့ရှိရင်ကျောင်းတင်းကပြစ်စီလို့ကျောင်းကိုတင်းခိရတယ်လည်းတော့ပြစ်စီသွားတယ်နည်းနည်းပါးပါးလုံနိုင်တဲ့အိမ်လေးတွေကတော့ကြော်သားတွေဝိုင်းဝန်းကူညီပြီးတော့မှလည်းအမုန်းလေးတွေပြန်ဖာချေးပေးမှလည်းအဲ့လိုဖြစ်သလိုလေးနေကြတယ်ခင်
လေပြင်းတံခံခဲ့ရတဲ့စစ်ပြေးဒုက္ခသည်များရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KNO အနေနဲ့ကတော့အတက်နိုင်ဆုံးအကူအညီပေးနိုင်ဖို့တော့စူးစမ်းနေတယ်လို့ကချင်စစ်ပြေးဒုက္ခသည်များကူညီရေးကော်မတီရဲ့အတွင်းရေးမှူးဦးစောရောကအခုလိုပြောပါတယ်
။ကျေနပ်ခံကူညီရေးအဖွဲ့အစည်းတွေရဲ့ပြည်ပဆိုင်ရာကူညီရေးအဖွဲ့အစည်းတွေရဲ့အတက်နိုင်လက်အခုကူညီဖို့ဒီဖြစ်ကြတဲ့ဟာတွေကိုပြန်လဲပြဖို့အတက်နိုင်လက်ပြင်ဆင်နေတဲ့ဆွေးနွေးနေတဲ့အကြောင်းပြရပါတယ်။
အစိုးရတပ်နဲ့ကချင်လူလတ်ရေးတပ်မတော် KNA တပ်တွေရဲ့2021ခုတကြော့ပြန်တိုက်ပွဲကြောင့်ကချင်ပြည်သူတသိန်းကျော်ဟာစစ်ပြေးဒုက္ခသည်စခန်းတွေမှာခိုလုံနေရတာဖြစ်ပြီးလမ်းမဲ့စွန်လာဆိုရင်တော့9နှစ်ပြည့်တော်မှလည်းဖြစ်ပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အစိုးရတပ်အဖွဲ့အနေနဲ့ရက်တရအတွင်းမှာအဓိကလူထုလိုအပ်ချက်အပေါ်အခြေခံပြီးတော့ဆောင်ရွက်သွားမယ်လို့ပြောပါတယ် ပြည်သူတွေရဲ့လက်တလောလိုအပ်ချက်ဟာရေမီအမှိုက်ပြဿနာတွေကိုအရင်ဖြေရှင်းပေးဖို့အစိုးရကိုတင်ပြခဲ့ကြပါတယ်။ဒီအချိန်လေးကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
မွန်မြင်းနယ်ဆိုရအနေနဲ့ရပ်ပေါင်းတရာသွင်းလှုပ်ဆောင်မဲ့လုပ်ငန်းနေသားနဲ့ပတ်သက်ပြီးမွန်မြင်းနယ်ဆိုရအဖွဲ့လျှက်စစ်နဲ့စစ်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကအခုလိုပြောပါတယ်
။ဒီရက်တရာလည်းမှာလှုပ်ရတဲ့ဟာလူလူကိုမေးကြတာလည်းရှိတယ်။ကျွန်တော်ကကျွန်တော်စဉ်းစားလာပြီးတော့ဆောင်ရွက်နေတာလည်းရှိတယ်။ရှိတဲ့အခါကျတော့ရက်တရာလည်းမှာလူလူကတင်လာတဲ့ဟာရည်နဲ့လှုပ်လို့ရတဲ့ဟာတွေလှုပ်ပါမယ်။ကျွန်တော်စဉ်းစားတဲ့အရာတွေလည်းကျွန်တော်လုပ်ပါမယ်။
အစိုးရတင့်နေတဲ့ရပ်ပေါင်းတရားစီမံကိန်းကိုအကောင့်တွေပေါ်တဲ့နေရာမှာအစိုးရအချက်မှတ်ထားတဲ့အပေါ်ခြေခံပြီးလှုပ်ဆောင်သွားမှာမဟုတ်ပဲလူသူလူအပ်ချက်ပေါ်ခြေခံပြီးအကောင့်တွေပေါ်သွားမယ်လို့လည်းလျှက်စစ်နဲ့စက်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကအခုလိုပြောပါဗျ။ရပ်တရားစီမံကိ
န်းဆိုတာကတော့ကျွန်တော်ကတော့လက်ရှိကျွန်တော်ဟိုမှာကျွန်တော်လျှက်စစ်မီးတွေကျွန်တော်ရပ်တရားပြင်မှာလုပ်ပေးနိုင်တဲ့ဟာတွေလုပ်ပေးဖို့အဲဒီစီမံကိန်းတွေပါတယ်ကျွန်တော်မျိုးမှာကျွန်တော်ကပေါ့ပုတ်ရင်လုပ်ပေးလို့ရတဲ့ဟာဆိုရင်ပေါ့ပုတ်ရင်လုပ်ပေးမယ်တခြားလုံးလို့ရတဲ့ဝင်ထားတဲ့ဟာလည်းဥပမာစီမင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဥပဒေအမှိုက်ကားတွေပါဝယ်ဖို့
ပြည်သူလူထုတွေအထူးကရင်ဆိုင်ကြုံတွေ့နေရတဲ့ရေမီအမှိုက်ပြဿနာတွေကိုအရင်ပြေရှင်းပေးစေချင်တယ်လို့မွန်ပြည်သူလူထုတဦးဖြစ်တဲ့ဦးစီနာကအခုလိုပြောပါဗျာအဲ
့တော့ရပ်ပေါင်းတရားကတော့မိကိစ္စရေကိစ္စကတော့အရေးကြီးလုပ်ပေးလို့တော့လုပ်လူတွေကလက်တွေ့ခံစားနေရတာအဲ့ဒီပြဿနာမိတွေမလဲနာတို့ခြေတွေမမှမလာတာတို့မျိုးကတော့အများဆုံးနောက်တစ်ခါရုပ်ဆိုးတာကအမှိုက်ပြဿနာကျန်တဲ့စီးပွားရေးတွေပါတော့နောက်တစ်ပြေးပြေးကတော့လုတ်သွားလို့ရတယ်
လက်ရှိမှာတော့ NLD လွှတ်တော်ကိုယ်စားလှယ်တွေကတော့မြို့နယ်အလိုက်ဒေသခံပြည်သူလူထုတွေနဲ့လိုက်လံတွေ့ဆုံလျက်ရှိပြီးလူထုလူအပ်ချက်တောင်းဆိုချက်တွေကိုမေးမြန်းဆွေးနွေးနေကြပါတယ်။လူထုဘက်ကတော့အထက်နိုင်ငံသားစီစီရေးကပြကိစ္စ၊အင်ဒုစုစီရင်ကိစ္စ၊ရေမီလမ်းအမှိုက်ကိစ္စရများကိုဖြေရှင်းပေးဖို့ကိုယ်စားလှယ်တွေကိုတင်ပြကြတယ်လို့သိရပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပ
ါရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒေသခံတွေဟာနေရစွန့်ခွာပြီးစစ်ပြေဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်မြန်မာစစ်တပ်ကနေကချင်လူလတ်ရေးတပ်မတော် KIA ကိုထိုးစစ်ဆင်တိုက်ခိုက်နေတာဟာပြည်တွင်းစစ်ပြန်လဲဥတီနိုင်တယ်လို့ပြပအခြေဆိုင်ကချင်အမျိုးသားအစည်းအရုံး KNO ကနေထုတ်ပြန်ကြေညာခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အခုဆက်လက်ပြီးတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ပါရှင်။
ကျန်းခိုင်ဖွံ့ဖြိုးရေးပါတီပင်မပြီးဆုံးသေးတဲ့အကွဲအပြတ်နဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတစ်ခုရဲ့အကွဲအပြတ်ကိုပါတီတွင်းကိစ္စတသက်တစ်ခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်းတွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုအဖြစ်မြင်ပါသလားအခုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က0932312555လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်နော်။
တောက်ကြနေနေနဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တို့ရရှိမြခင်ဗျာ2015ခုနှစ်ကမ္ဘာနိုင်ငံကြီးရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက AP လလေပိုင်းထုတ်ပြန်ခဲ့ရမှာလူမှုအဖွဲ့အစည်းတွေနဲ့တာမန်ပြည်သူတွေအထူးသဖြင့်သတင်းသမားတွေနဲ့အတိုက်ခံပြုလို့ပြောဆိုနေသူတွေအပေါ်တင်းကျပ်တဲ့အကန့်အသတ်တွေဆက်လက်စိုးရိမ်စရာထားရှိနေစေဖြစ်ကြောင်းဖော်ပြထားပါတယ်။ကမ္ဘာအနှံ့မှာလူမှုအဖွဲ့အစည်းတွေရဲ့အင်တာနက်နဲ့မီဒီယာလွတ်လပ်ခွင့်တွေကိုပိတ်ပင်တာတွေအတိုက်ခံပြောဆိုတာတွေကိုကန့်တတ်တာတွေတိုးမြှင့်လှုပ်ဆောင်နေရမှာအစိုးရတွေကအစိုးရမဟုတ်တဲ့သူတွေပါပါဝင်နေပါတယ်။တချို့တိတ်လွန်ကဲတဲ့ဖြစ်ရပ်တွေမှာဆိုရင်လူတွေကိုတတ်ဖြတ်ပစ်တာသူတို့ရဲ့နေအိမ်တွေကနေမောင်းထုတ်ပစ်တာတွေရှိတယ်လို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအစီရင်ခံစာရဲ့အမှားစာမှာရေးသားထားပါတယ်။အစိုးရအဖွဲ့အစည်းတချို့ဟာဆိုရင်လူမှုအဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကိုနှောက်ယှက်တိုက်ခိုက်တာတွေချင်းချောက်တာဖမ်းဆီးထိန်းသိမ်းတာ မလှုပ်ရှားနိုင်အောင်ကန့်တတ်မှုတွေပြုလုပ်တာစတဲ့နီလန်းနေနဲ့မွန်းကြံနေအောင်ပြုလုပ်ထားတာကိုတွေ့ရတဲ့အကြောင်းအစီရင်ခံစာမှာထောက်ပြထားပါတယ်။နောက်နီလန်းနေကတော့နိုင်ငံတော်လုံခြုံရေးဥပဒေရေဘူးရဆန်နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစတာတွေကိုအကောင့်ထဲဖော်ရဲဆိုပြီးတော့အတိုက်ခံတွေကိုဖိနှိပ်တာလွတ်လပ်စွာစုယုံခွင့်တွေကိုထိန်းချုပ်တာတွေလှုပ်ဆောင်နေပါတယ်။အဲ့ဒီအစိုးရတွေဟာပြည်သူလူထုကနေသူတို့ရဲ့ချိုးရင်ချက်တွေကိုအပြစ်နာစာရှာလာမှစိုးရိမ်တဲ့အတွက်လူမှုအဖွဲ့အစည်းကိုမလှုပ်ရှားနိုင်အောင်ထိန်းချုပ်နေကြတာလည်းဖြစ်ပါတယ်။သူတို့ရဲ့ဖိနှိပ်ကန့်တတ်ချုပ်ချယ်မှုတွေကိုတရားဝင်ဖြစ်အောင်နီလန်းအမျိုးမျိုးနဲ့စင်ကြေးပေးနေကြတာဖြစ်ပါတယ်။လူမှုအဖွဲ့အစည်းဆိုတာဟာရွေးကောက်ခံနေမဟုတ်ဘူး။ဒါကြောင့်ကိုစားမပြုတ်နိုင်ဘူးတာဝန်ခံမှုမရှိဘူးလို့ထောက်ပြကြပါတယ်။နိုင်ငံရခြားကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဟာအမျိုးသားရေးအချုပ်အခြာပိုင်ဆိုင်မှုကိုထိခိုက်စေတယ်။လူမှုအဖွဲ့အစည်းတွေကိုစည်းကမ်းကန့်တတ်ထိန်းချုပ်တာဟာအကြမ်းဖက်အဖွဲ့အစည်းတွေပေါ်ဗန္ဒာရေးအထောက်ပံ့ပေးမှုကိုကာကွယ်ရာကြတဲ့စသဖြင့်ပြောကြပါတယ်။ဒါပေမဲ့ဒီပြောကြားချက်တွေဟာယတိပြတ်ပြောလို့မရတဲ့ကိစ္စတွေဖြစ်လာပါတယ်လို့အစီရင်ခံစာကဆိုပါတယ်။တရားတော်တစ်ခုကတော့လူမှုအဖွဲ့အစည်းဆိုတာဟာသူတို့ရဲ့ဆွေးနွေးချက်တွေကိုလူတွေအနေနဲ့အတင်းအဓမ္မလိုက်နာခိုင်းတဲ့အာဏာမရှိပါဘူး။သူတို့မှာဩဇာရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဟာအတိုင်းဝန်းတစ်ခုအတွင်းအောက်ခြေလူဒန်းစားတွေရဲ့လိုအပ်ချက်ကိုရောင်းပြန်ဟပ်နေပါတယ်။အိုက်ဇဲလူအကြမ်းဖက်အုပ်စုတွေဟာလူအတိုင်းဝိုင်းတစ်ခုကိုထိန်းချုပ်နှိုင်လိုက်ပြီးဆိုတာနဲ့လူမှုအဖွဲ့အစည်းတွေကိုပိတ်ပစ်ပါတယ်တက်ကြွလှုပ်ရှားသူတွေကိုမောင်းထုတ်ပစ်ပါတယ်တပ်ပစ်ပါတယ်လို့အစိုးရခန်းစာကထောက်ပြထားပါတယ်ဒီလိုဘာကြောင့်လို့ရတယ်လဲဆိုရင်ဒေတာရင်းအောက်ခြေအခြေခံလူမှုအဖွဲ့အစည်းတွေဟာတခါတရံမှာအစိုးရရဲ့လုံခြုံရေးအဖွဲ့တွေထက်အစွန်းရောက်အကြမ်းဖက်တမားတွေကိုစန့်ကျင်ရင်ဆိုင်ရဲကြလို့ဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်တချို့အစိုးရတွေကတင်းငင်အေးချမ်းမှုနဲ့လွတ်လပ်မှုကိုရွေးချယ်စီတဲ့လုပ်ရဟာမမှန်ပါဘူးလွတ်လပ်မှုအတွက်လှုပ်ဆောင်တာဟာရေရှည်တင်းငင်အေးချမ်းမှုကိုအုပ်မြစ်ချဖို့အတွက်ဖြစ်ပါတယ်လို့ဝင်းကြီးကယ်ရီကပြောပါတယ်မကြာခဏဆိုသလိုမနှစ်မြို့စရာအသေးစိတ်အချက်လက်တွေကိုစီရင်ခန်းစာမှာထည့်သွင်းရေးသားထားတာကတော့အခြေခံလွတ်လပ်ခွင့်တွေကိုမြင့်တင်ပေးဖို့လူခွင့်ရေးကာကွယ်ပေးသူတွေကိုထောက်ခံမှုပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပွင့်လင်းမြင်သာစွာမှတ်တမ်းတင်ဖို့ဖြစ်တယ်လို့ဝန်ကြီးကယ်ရီကညီကုန်းချုပ်ရေးသားထားပါတယ်ခင်ဗျာ
။ American Soul ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American Soul ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းထမှန်အသိပေးပါစီရှင်။အခုတော့သတင်းအချင်းချုပ်ကိုမနနာချန်ကပြောပြမှာပါ။
ဆီးရီးယားနိုင်ငံအလက်ပိုမြို့ကကလေးဆေးရုံတရုံကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့ပုံအမျက်ဒေါသထွက်ရတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပြီးဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုလည်းဓာတ်ရိုက်ပစ်တင်ပြောဆိုလိုက်ပါတယ်။လေကြောင်းကနေတိုက်ခိုက်မှုကြောင့်နယ်စည်းမချဆရာဝန်များအဖွဲ့ MSF ကထောက်ပံ့ကူညီထားတဲ့ဆေးရုံပျက်စီးသွားခဲ့ရတာဖြစ်ပါတယ်။သေဆုံးသူတွေထဲမှာတော့အလက်ပိုမြို့ကအတိုက်ခံတပုံတွေထိမ့်ချုပ်ထားတဲ့နေမင်းမှာနောက်ဆုံးကျန်နေတဲ့ကလေးဆရာဝန်တဦးအပါအဝင်ကလေးငယ်တွေနဲ့ဆရာဝန်တွေစုစုပေါင်း20ထဲမှနေပါဝင်ခဲ့ပါတယ်။ဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာကိုတုံ့ပြန်တဲ့အနေနဲ့ခလုံးငွေရဖို့ကြိုးပမ်းသူတွေအတွက်ဥရောပတိုက်မှာအတင်းကျပ်ဆုံးဥပဒေတရက်ကိုဩစတြီးယားလွှတ်တော်ကကြာတာပရင်းနစ်မှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ထောက်ခံမဲ68မဲကန့်ကွက်မဲ68မဲနဲ့လွှတ်တော်ကအတည်ပြုခဲ့တဲ့ဒီဥပဒေအရရွှေပြောင်းဝင်ရောက်လာသူအရေးအတွက်ရုတ်တရက်တိုးလာတယ်ဆိုရင်အစိုးရအနေနဲ့အရေးပေါ်အခြေအနေကြေညာခွင့်ရှိမှာဖြစ်ပါတယ်။ဆီးရီးယားလိုဆစ်ဖြစ်နေတဲ့တိုင်းပြည်တွေကလာရောက်ကြတဲ့ဒုက္ခသည်တွေအပါအဝင်ခလုံးငွေရဖို့ကြိုးပမ်းသူတွေကိုနေဆက်မာရင်ပြန်နှင်ထုတ်ဖို့ဥပဒေအသစ်မှာထည့်သွင်းထားပါတယ်။တာလီဘန်စစ်သွေးကြကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုလာရောက်လှည့်ပတ်ခွင့်ပေးခဲ့တာနဲ့ပတ်သက်ပြီးတော့ပါကစ္စတန်နိုင်ငံကိုအာဖဂန်နစ္စတန်ကဝေဖန်လိုက်ပြီးအကြမ်းဖက်ဝါဒီအဖွဲ့စည်းတစ်ခုကိုဒီလိုမျိုးခွင့်မပြုသင့်ဘူးလို့ပြောဆိုလိုက်ပါတယ်
။မနနာချန်ကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ဟော်ဝီစမစ်ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းတောက်ကြနေနေတဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်သွားရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။သွားရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.